to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2532.51 နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသိစင်အောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်းနေတဲ့မှာတော့ဇင်ဘာဝေတိုက်ခိုက်နိုင်ငံရေးသမားတန်တန်ပီဒီယာအင်းနီချင်းဇမ်ဘီယာမှာခလုံးဝဲရဖို့ကြိုးပမ်းခဲ့ပေမဲ့ငင်းပယ်ခံရပြီးနေရပြန်ဖို့ခံရပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းနဲ့ကပ်ရက်ရှိနေတဲ့ဘာလီကျွန်းမှာပြင်းထန်6.28ရဲ့ငရင်တစ်ခုဒီနေ့ထပ်ထုတ်တဲ့အတွက်အထိတ်တလန့်ဖြစ်ကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုစော်ဝင်းလန်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့မြန်မာစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကွင်းစင်းဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုကြေးရွာပေါင်း23ရွာကိုခရီးသွားလာခွင့်ပြုလိုက်ပြီးဖြစ်ပါတယ်။
ပထမဆုံးကလုပ်မှာတော့ဒီကွင်းစင်းစစ်ဆေးတဲ့လုပ်ငန်းရှင်နဲ့ကျွန်တော်တို့ဆက်မယ်။အဲကြေးရွာအုပ်စု73စုပေါ့နော်။ဒီ73စုမှာ
နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ခန့်ကြေးရွာမှာတွေ့ဆုံဆွေးနွေးတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလှော်တွေကိုလည်းတင်ဆက်ပေးသွားပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြပါအောင်ရှင
်။ဇင်ဘာဝေနိုင်ငံကတိုက်ခိုက်နိုင်ငံရေးသမားတန်တိုင်ပီဒီဟာအင်းနီချင်းဇမ်ဘီယာနိုင်ငံမှာခလုံးဝဲရဖို့ကြိုးပမ်းခဲ့ပေမဲ့ငင်းပယ်ခံခဲ့ရပြီးတဲ့နောက်နေရပြန်ဖို့ခံရတဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။နေရပြန်မဖို့ဖို့တရားရုံးအမိန့်ကိုဂရုမစိုက်ပဲဇင်ဘာဝေရဲတွေထံပြန်လည်လွှတ်ပြောင်းပေးလိုက်တာဖြစ်ကြောင်းလဲအကျိုးဆောင်ရှင်တွေတူဖြစ်တဲ့ Gilbert Fay ကပြောခဲ့တာပါဇမ်ဘီယာနိုင်ငံကခလုံးဝင်ပေးဖို့ညှင်းဆန့်ပြီးနေရပြန်ဖို့ကိုဆုံးဖြတ်တဲ့သတင်းတွေပေါ်အလွန်အမင်းစိုးရိမ်ကြောင်းနဲ့နိုင်ငံတကာဥပဒေကိုကြီးလေးတဲ့ချိုးဖောက်မှုတရားဖြစ်တဲ့အကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်နေရပြန်ဖို့ခံခဲ့ရတဲ့ PTR ပြီးခဲ့တဲ့သတင်းပတ်တဲ့ဇင်ဘာဝေနိုင်ငံကသမ္မတရွေးကောက်ပွဲနောက်ပိုင်းသွေးထွက်တန်ရုံပြပကတိဖြစ်ပေါ်ရမှာစူပေါ်အောင်လို့ဆိုမှုနဲ့ရဲကအလို့ရှိနေတဲ့အတိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MTC ပါတီဝင်9ဦးတွေကတူဦးလည်းဖြစ်ပါတယ် MTC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမ္မတ MSN မနန်ကာကိုအနိုင်ရအောင်မဲလိန်ခဲ့တယ်လို့ဆွဆွဲထားတာပါအတိုက်ခံနိုင်ငံသမား PTR သမ္မတကရွေးကောက်ပွဲမှာအနိုင်ရကြောင်းမကြေညာခင်ရက်မှာပဲ MTC ပါတီခေါင်းဆောင်နယ်စင်ချာမီစာဇူလန်လ30ရွေးကောက်ပွဲမှာအနိုင်ရကြောင်းသတင်းစာရှင်းလင်းပွဲတစ်ခုကျင်းပပြီးကြေညာခဲ့တဲ့သူလည်းဖြစ်ပါတယ်
ပြည်ထောင်မှရှိနေတဲ့ရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုအစိတ်ခတ်တပ်ဖို့ကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ခဲ့တဲ့အပေါ်လက်တုံ့ပြန်သွားမယ်လို့ရုရှားအစိုးရကဒီကနေ့ပြောပါတယ်။ဒီပိတ်ဆို့မှုတွေဟာတရားမဝင်ကြောင်းလည်းရုရှားအစိုးရကပြောပါတယ်။ရုရှားထောက်လိုင်းဟောင်းဆာဂျီခရီပါနဲ့တမိဖြစ်သူယူလီယာတို့နှစ်ဦးဟာပြည်ထောင်နိုင်ငံဆောက်စ်ဘူရီမြို့ကခုံတန်းရတစ်ခုပေါ်မှာမလအတွင်သတိမေ့ပြီးလဲကျနေတဲ့ကိစ္စဟာသူတို့နဲ့မသက်ဆိုင်ကြောင်းရုရှားကပြောပါတယ်။သူတို့တားဖကိုတော့ဗြိတိန်ရဲတပ်ဖွဲ့ကတွေ့ခဲ့တာပါသူတို့နှုတ်စလုံးဟာဆိုဗီယက်ခေတ်ကအသုံးပြုခဲ့တဲ့ Novichok ဆိုတဲ့ဓာတုအစစ်ရင်နဲ့တိုက်ခိုက်ခံခဲ့ရတာလို့ဆိုပါတယ်တားဖနှစ်ယောက်စလုံးအသက်မသေပေမဲ့ဆေးရုံမှာရက်အတန်ကြာဆေးကုသမှုခံယူခဲ့ရပါတယ်အမေရိကန်ပြည်ထောင်စုဟာရုရှားကလက်မခံနိုင်တဲ့ကိစ္စကိုတောင်းဆိုနေခြင်းဖြစ်ကြောင်းသူတို့အပေါ်ပိတ်ဆို့အရေးယူမှုတွေအရှိန်မြင့်ထားချနိုင်ရေးအတွက်ဖိအားပေးလှုံ့ဆော်နေခြင်းဖြစ်ကြောင်းလဲရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးမာရီယာဇခါရိုဗာကပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒီနည်းနဲ့လက်ရှိမှာအောက်ဆုံးအဆင့်ကိုရောက်နေတဲ့နိုင်ငံဆက်ဆံရေးတင်းမာမှုတွေပိုပြီးကြီးထွားလာအောင်လုပ်နေခြင်းဖြစ်ကြောင်းလဲပြောခွင့်ရအမျိုးသမီးကပြောပါတယ
်ဂါဇာကမ်းမြောင်ဒေသမှာအစ္စရေးကညဘက်၄ကြောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြွတွေကလည်းအစ္စရေးနဲ့မြေတဲ့ရော့ကက်တုံးတွေနဲ့ပစ်ကတ်ခဲ့ရကပရစ်ကတ်တွေကြီးထွားလာနေတဲ့ပေါ်အရှိအလယ်ပိုင်းဒေသဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကစိုးရိမ်ကြောင်းပြောလိုက်ပါတယ်။ဂါဇာဒေသကနေရော့ကက်တွေနဲ့ပစ်ကတ်နေတာကိုတုံ့ပြန်တဲ့အနေနဲ့ဟာမတ်စစ်သွေးကြွအုပ်စုကအသုံးပြုနေတဲ့လေကျင်းစကန်တွေလက်နက်တွေနဲ့လက်နက်တိုက်တွေကိုပြင်မှတ်ထားပြီးတိုက်လေယာဉ်တွေနဲ့ညပိုင်းမှာတိုက်ခိုက်တာဖြစ်ကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုထားတာပါ။ဟာမတ်စ်ဘွဲကကျူးလွန်တဲ့လုပ်ရက်တွေအတွက်နောက်ဆက်တွဲအကျိုးဆက်တွေခံစားရမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ ပါလက်စတိုင်းတာဝန်ရှိသူတွေကတော့အစ္စရေးရဲ့လက်ချက်ကြောင့်ဟာမတ်စစ်သွေးကြွတူးအပြင်အမျိုးသမီးတူးနဲ့ကလေးတူးလည်းသေဆုံးတဲ့အကြောင်းပြောဆိုထားတာပါ။အစ္စရေးဘက်ကရော့ကက်တုံး80ကျော်နဲ့မနေ့နောက်ပိုင်းကအပြစ်ခံခဲ့ရပြီးလူများပြတ်ဒဏ်ရာရတဲ့အကြောင်းလည်းအစ္စရေးစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်။အရှေ့လက်ပိုင်းဒေသငင်းချင်းကုလသမဂ္ဂထုံးညင်တဲ့ဆော်ရရင်မှုနီကိုလီမလာတီနော့ဖ်ကတော့လက်ရှိရင်ဆိုင်နေရတဲ့ပြစ်ခတ်တွေကိုရော့ကျအောင်မထိန်းသိမ်းနိုင်ရင်အားလုံးအတွက်ဆိုးရတဲ့အကျိုးဆက်တွေနဲ့ကြုံရနိုင်တဲ့အကြောင်းသတိပေးပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကလာတဲ့တွင်းကုန်တွေအပေါ်အမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အကောက်ခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်အစိုးရကဗုဒ္ဓနေ့မှာကြေညာလိုက်ပါတယ်။သမ္မတထရမ့်အစိုးရကတရုတ်နိုင်ငံကတွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်အကြောင်းကြေညာပြီးနောက်တစ်နေ့မှာတရုတ်အစိုးရကချမှတ်လိုက်တဲ့ဒီအကောက်ခွန်တိုးကောက်ယူမှုဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးဒါဟာအမေရိကန်အကောက်ခွန်တိုးမြင့်မှုနဲ့ဇာတူဖြစ်အောင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့တရုတ်နိုင်ငံကတွင်းကုန်ပစ္စည်း800ကျော်ကို25ရာခိုင်နှုန်းအခွန်တိုးကောက်မယ်အကြောင်းသမ္မတထရမ့်အစိုးရကတရားဝင်ကြေညာပြီးနောက်မှာကမ္ဘာစည်းဝေးရာအခြေစုံနိုင်ငံအကြားအပြန်အလှန်အခွန်တွေတိုးမြင့်ကောက်ခံခြင်းနဲ့ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာနေတာပါ။ပထမအကြိမ်သမ္မတထရမ့်အစိုးရကအခွန်တိုးကောက်ကြောင်းကြေညာပြီးမှတရုတ်တို့ကလည်းအလားတူဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့အမေရိကန်ကုန်ပစ္စည်း545မျိုးအပေါ်အခွန်တိုးကောက်မဲ့အကြောင်းကြေညာခဲ့ပါတယ်။တရုတ်တို့ရဲ့မမျှတတဲ့ကုန်သွယ်ရေး policy တွေနဲ့ညာနာပစ္စည်းမူပိုင်ခွင့်ချိုးဖောက်မှုတွေကြောင့်အခုလိုအခွန်တွေကိုတိုးမြင့်ကောက်ယူတာလို့သမ္မတထရမ့်ကပြောထားပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြတာပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ပေါ်ကျွန်းနဲ့ကပ်ရက်ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းရ 6.2 ရေငရင်းတစ်ခုဒီနေ့ထပ်မံလွတ်ခတ်တဲ့အတွက်လူပေါင်း300ကျော်သေဆုံးတဲ့ငရင်းတန်းကန်ဒေတာမှာအထိတ်အလန့်ဖြစ်ကြရပါတယ်။ဘာလီကျွန်းကအန်ကူရာရိုင်းအပြည်ပြည်ဆိုင်ရာလေဆိပ်မှာလူတွေအော်ဟစ်ပြီးအလူရဲထွက်ပြေးတာလည်းတွေ့ခဲ့ကြရတာပါ။နောက်ဆက်တွဲငရင်းဟာကုန်းတွင်းပိုင်းကိုဗဟိုပြုလွတ်ခတ်ခဲ့တာကြောင့်ဆူနာမီရေလိုင်းတံကိုတော့စိုးရိမ်စရာမရှိကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။တချိန်ထဲမှာပဲပြီးခဲ့တဲ့တနင်္ဂနွေနေ့ကအင်အားပြင်းငရင်ကြောင့်တိစုံသူရေတွဲဟာ349ယောက်တိရှိပြီဖြစ်တဲ့အကြောင်းအစိုးရပိုင်းအန်တရာတရင်ကဖော်ပြခဲ့တာပါ။ငရင်တန်းကြောင့်ဒဏ်ရာရသူ1449ယောက်ရှိပြီးအိုးမယ်အိမ်မဲ့ဖြစ်သူ36000ခန့်ရှိကြောင်းလည်းအင်ဒိုနီးရှားကပ်ဘေးတံစီမံခန့်ခွဲရေးဌာနပြောခွင့်ရသူကဒီနေ့ပဲပြောဆိုလိုက်တာပါ။တိစုံသူအများစုဟာကျွန်းရဲ့မြောက်ပိုင်းကယံကံမှာဖြစ်ကြောင်းလည်းအစိုးရပိုင်းတရင်ကဖော်ပြပါရယ်။လမ်ဘော့ကျွန်းမြောက်ပိုင်းကမ်းလွန်မှာဗိုလ်ပြုလုတ်ကတ်ခဲ့တဲ့အင်အား 6.9 ရှိရဲ့ငရင်တန်တဲ့လူသူဝေးလမ်းဝေးရဒေသတွေကသတင်းတွေထပ်မံရရှိနေတဲ့အတွက်တိစုံသူရေအတွက်ထပ်တိုးလာတာလည်းဖြစ်ပါတယ်။ငရင်တန်ကတော့အနီးအနားကဂျီလီ၊ဘာလီ၊စံပါဝါကျွန်းတွေပြင်အရှိချာဘာကနေရာတချို့မှာလည်းခန်းစားခဲ့ကြရပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းမှာမုတ်တုံမိုးအပြင်းထန်ရွာသွန်းမှုကြောင့်မြေပြုံမှုတွေကြုံခဲ့ရပြီးလူ19ဦးထဲမှနေတိစုံခဲ့သလိုလမ်းမအဆက်အသွယ်တွေပြတ်တောက်ကုန်ပြီးရွာအတော်များများဟာလည်းရေမြုပ်နေပါတယ်။ဣတိကူခရိုင်တခုထဲမှာနေမင်းကဆလို့တေဆုံးသူ17ယောက်အထိရှိခဲ့တဲ့အကြောင်းသတင်းတွေလက်ခံရရှိထားတယ်လို့ကာရလာပြည်နယ်ကပ်ဘေးစီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားပါတယ်။ဣတာမာလာယာရေကတာမှာရေရှမ်းလာတဲ့အတွက်ရေလွတ်တကားတွေဖွင့်ပေးထားရတာကြောင့်ဒေသတွင်းကနေရအတော်များများဟာလည်းရေအောက်နှိမ့်မြုံနေပါတယ်။မြေပြိုမှုတွေကြောင့်ဝါယာနတ်ခရိုင်မှာလမ်းမအဆက်အသွယ်တွေပြတ်တောက်နေပြီးလမ်းတောင်ပေါ်ဒေသတွေမှာလမ်းမအဆက်အသွယ်ရေးတွေပြန်ကောင်းလာအောင်ပြည်နယ်အစိုးရကစစ်တပ်ကိုအကူအညီတောင်းခံထားပါတယ်။ဥတ္တပရိစ်ပြည်နယ်မှာလွန်ခဲ့တဲ့တည်င်းနှစ်ပတ်တုန်းကရေကြီးမှုတွေနဲ့အိမ်ပြိုကျမှုတွေကြောင့်လူပေါင်း58ယောက်ထပ်မံတေဆုံးခဲ့ရတယ်လို့ဆိုပါတယ
်။ကယ်လီဖိုးနီးယားပြည်နယ်ရဲ့သမိုင်းမှာအကြီးမားဆုံးဖြစ်လောင်ကျွမ်းနေတဲ့တော်မီကိုစက်တင်ဘာလလောက်ကြာမှထိန်းနိုင်မယ်လို့ပြည်နယ်ဆိုရတောင်ရှိသူတွေကပြောပါတယ်။အခုလောင်နေတဲ့တော်မီရဲ့အခြေဝင်းဟာလော့စ်အန်ဂျယ်လစ်မြို့လောက်ရှိတယ်လို့လည်းပြောဆိုကြပါတယ်။မန်တီချီနိုနဲ့လိတ်ခရိုင်နှစ်ခုမှာတီးခြားစီလောင်ကျွမ်းတဲ့တော်မီနှစ်ခုကိုပေါင်းပြီးမန်တိုချီနိုကွန်ပလက်စ်တော်မီလို့အမည်ပေးထားတဲ့ဒီမီဟာအခုချိန်ထိ1,200 km လောင်ကျွမ်းထားပြီးဖြစ်ပါတယ်။အကျဉ်းသားတွေနဲ့နိုင်ငံခြားကမိသားသမားတွေလည်းပါဝင်တဲ့မိသားဖွဲ့တွေဟာလက်ရှိချိန်မှာတခြားနေရာတွေကိုမီးကူးဆက်မှုမရှိအောင်လောင်ကျွမ်းနေတဲ့ပမာဏရဲ့ထောက်လောက်ရဲ့မီးရောကိုဖြတ်တောက်ဟန်တာထားနိုင်ပြီလို့လည်းပြောကြပါတယ်။ California လို့ခေါ်တဲ့ California ပြည်နယ်တစ်တောနဲ့မိသားတပ်ဖွဲ့အနေနဲ့အစိုးရမှာတုန်းကတော့ဩဂုတ်လ15ရက်နေ့လောက်ကြာဒီမျိုးကိုထိ ंछ ုံနိုင်မယ်လို့မျှော်လင့်ထားခဲ့ကြရပေမဲ့အခုခါမှာတော့စက်တင်ဘာလ1ရက်နေ့လောက်ကျမှထိ ंछ ုံနိုင်မှာဖြစ်တော့တဲ့အကြောင်းပြောဆိုခဲ့ကြတာပါ။မန်တိုချီနိုကွန်ပလက်စ်တော်မီဟာကယ်လီဖိုးနီးယားပြည်နယ်အတွင်းလက်ရှိလောင်နေတဲ့တော်မီ18ခုထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။လော့စ်အန်ဂျလိစ်မြို့တောင်ပိုင်းကလီဗလန်မြို့သားတစ်တော်ဝိုင်း တွင်တော်မီလာမှုနဲ့ဆက်သွယ်ပြီးဆက်နွယ်ပတ်သက်ပြီးတော့မတင်ကားသူအသက်50နှစ်အရွယ်မျိုးသားတူကိုဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလဲပြည်내ဆိုးရတောင်ရှိသူတွေကပြောဆိုထားကြပါတယ်
အမေရိကန်အောက်လွတ်တော်နေရာအတွက်အိုဟိုင်းယိုပြည်နယ်ကအထူးရွက်ောက်ပွဲမှာကိုယ်စားလှယ်တွေအကြမဲအပြတ်နိုင်မရတဲ့တရားဝင်အနိုင်ရှုံးအမဆုံးဖြတ်နိုင်သေးပေမဲ့သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလစ်ကန်ပါတီအတွင်းကထောက်ခံသူတွေကတော့အနိုင်ရကြောင်းပြောဆိုနေကြပါတယ်။အိုဟိုင်းယိုပြည်နယ်ကကြားပြရွက်ောက်ပွဲဟာရှေ့လာမဲ့နိုဝင်ဘာလွတ်တော်ရွက်ောက်ပွဲတွေရဲ့ရှေ့ပြေးအဖြစ်နဲ့လည်းအများကအာရုံစိုက်နေကြတာပါ။လက်တလောမှာတော့ရီပပ်ဘလစ်ကန်ကိုယ်စားလှယ် Try Bolderson ကဒီမိုကရက်ကိုယ်စားလှယ်ဆန်နီအိုကော်နာတဲ့ထောက်ခံမဲ1900အသာစီရထားပေမဲ့ရေတွက်ဖို့ကြံနေသေးပေသေးတဲ့မဲအရေးအတွက်ထောင်ကနားလောက်ရှိနေသေးဖြစ်တယ်လို့ဆိုပါတယ်။အိုဟိုင်းယိုပြည်နယ်ကအထူးရွေးကောက်ပွဲမှာရီပပ်ဘလစ်ကန်ကနောက်ဆုံးအနိုင်ရရင်တောင်မှအတိုက်ခံဒီမိုကရက်တွေအတွက်နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲမှာအောက်လွတ်တော်435နေရာနဲ့အထက်လွတ်တော်နေရာ100ထဲကနေ35နေရာအတွက်ရှင်ပြန်ရမှာအလားအလာကောင်းနိုင်တယ်လို့တွက်ချက်ယူဆနေကြတာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးသွားတာပါ။အခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကွင်းစင်းဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုကြေးရွာပေါင်း23ရွာကိုခရီးသွားလာခွင့်ပြုလိုက်ပြီးဖြစ်ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးထွက်ပြေးတိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးဇော်ကပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကုလသမဂ္ဂဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဘူသီတောင်နဲ့မောင်တော်မြို့နယ်ကကြေးရွာတွေကိုခီးသွွာလာခွင့်ပြုလိုက်တာဟာအစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့အကြားလက်မှတ်ရေးထိုးထားတဲ့ MOU ကိုနားလည်မှုစာချုပ်လွှာအရစတင်အကောင့်ထဲပေါ်တာလည်းဖြစ်ပါတယ်။ဒီလိုသွာလာခွင့်ပြုလိုက်တာဟာကုလသမဂ္ဂဌာနဆိုင်ရာအဖွဲ့တွေအနေနဲ့ကွင်းစင်းအကဲဖြတ်စစ်ဆေးနိုင်အောင်ဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကပြောပါတယ်။
MOU ထိုးပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့နှစ်ဖက်ကျွန်တော်တို့ technical working group ပေါ့နော်ဖွဲ့စည်းခဲ့ပါတယ်။ဖွဲ့ပြီးတော့ကျွန်တော်တို့ဒီကြားထဲမှာမကြာခဏတွေ့ဆုံဆွေးနွေးကြပါတယ်။ပထမဆုံးစလုပ်မှာတော့ဒီ Queen Sense စစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ကျွန်တော်တို့စမယ်။အဲကြေးရအုပ်စု73စုပေါ့နော်။ဒီ73စုမှာကျွန်တော်တို့စပြီးတော့ Queen Sense စစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့သဘောတူကြပါတယ်။သဘောတူကြတဲ့အတိုင်းတို့သွားရောက် Queen Sense စစ်ဆေးနိုင်ဖို့လေသူတို့သွားရောက်ခွင့်ခွင့်ပြုကြပါတယ်။သူတို့ကြည့်ချက်ရင်းနဲ့ဒီနေရာဝန်ကြီးဌာနကခုနှစ်နေရာပဲ UN ရုံးတွေပဲပါဝင်သက်ဆိုင်ရာဌာနတွေပေါ့နော်။ဟိုဒီအကြောင်းကြားရတာရှိပါတယ်
။ကြေးရွာအုပ်စု73စုမှာကြေးရွာပေါင်း23ရွာပါဝင်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနဆိုင်ရာဝန်ထမ်းတွေကိုရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုခီးသွွာလာခွင့်ပြုလိုက်ချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမွတ်အလီဟာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းဆွေရဲ့ဖိတ်ကြားချက်အရဒီကနေ့မြန်မာနိုင်ငံကိုရောက်ရှိခဲ့ပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့သုံးရက်ကြာခီးစဉ်အတွင်းမှာတစ်ဖက်နိုင်ငံကိုတိတ်ဆောင်သွားသူတွေနေရပြန်နိုင်ရေးအတွက်အဓိကဆွေးနွေးမှာဖြစ်ကြောင်းညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကဆက်ပြောပါတဲ့
အဓိကကတော့နေရဆုံးခွာသွားသူများပြန်လည်လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးဆွေးနွေးဖို့လိုအပ်နေတဲ့ကိစ္စတွေကျွန်တော်တို့ဆက်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ပါတယ်။ဒီလိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်သဘောတူညီချက်ရတာပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့သဘောတူညီချက်တွေပါတဲ့အချက်အတိုင်းကျွန်တော်တို့ကစောင့်ရထားတာတွေရှိတယ်။ကျွန်တော်တို့နေဆက်ဒီကောင်ပြန်လည်လက်ခံရေးစခန်းတွေတို့လုပ်တယ်ဒီလိုမှပြန်လည်နေရခြားသားနိုင်ဖို့ဆိုကျွန်တော်အိမ်ရာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တယ်ဒီလိုဆိုလေလက်တွေ့မှာကဒီပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေမစနိုင်ဘူးမစနိုင်နေတဲ့အတွက်ဒါနှစ်ဖက်အကြားမှာကျွန်တော်တို့တချို့အမြင်လေးတွေသဘောထားလေးတွေဖွဲ့လွှဲနေတာလေးတွေရှိတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးကျွန်တော်တို့ဆက်လက်ဆွေးနွေးဖို့ရှိတာပေါ့နော်
။နေရဆွန့်ခွာသူတွေပြန်လည်လက်ခံဖို့အတွက်2018ခုနှစ်နိုဝင်ဘာလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလမှာတော့မြန်မာအစိုးရကပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလူ 8,000 ကျော်ရဲ့အမည်စင်းကိုပေးပို့ခဲ့ပြီးမြန်မာလူဝင်မှုကြီးကြပ်ရေးကလူ 3,000 ကျော်ကိုစီစစ်ရာမှာ 2,000 ကျော်ကသာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တာကိုတွေ့ရကြောင်းလည်းဦးစိုးဟန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စီးရင်တွေမှာအချက်အလက်မပြည့်စုံတာတွေကြောင့်စီစစ်ရာမှာအခက်အခဲဖြစ်ရကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံရာမှာဒီအချက်ကိုထည့်သွင်းဆွေးနွေးဖို့ရှိကြောင်းလဲဦးစိုးဟန်ကပြောပါတယ် ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာတောက်ကြနေမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးနဲ့တွေ့ဆုံဖို့ရှိတယ်လို့စကိုင်းပြည်နယ်လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့ UEHRD နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့စကိုင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလာမ်ဘာသာဝင်9သိန်းကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်။
ကိုမိုးစောတင်ပြပေးထားတာပါရှင် VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထပ်ပြီးတော့တင်ပြခြင်းပါတယ်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးကိုဦးတည်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ကန်ကြီးရွာမှာတွေ့ဆုံဆွေးနွေးပါတယ်ဒီလိုဆွေးနွေးပွဲတွေနိုင်ငံအတွင်းကနေရာတချို့မှာကျင်းပလာခဲ့တာ10ချိန်နီးပါးရှိပြီဖြစ်ပြီးဆွေးနွေးပွဲတွေရဲ့ထိရောက်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်တက်ရောက်မှုအပေါ်မှာတော့သဘောထားအမြင်အမျိုးမျိုးရှိနေပါတယ် VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးထားပါတယ
် NLD ပါတီအာဏာရလာပြီးနောက်ပိုင်း2018ခုနှစ်ကစလို့ငြိမ်းချမ်းရေးစကားဝိုင်းတွေကိုဒေသတော်တော်များများမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ကိုရင်ဥဆောင်လုတ်ကိုင်းလာတာအခုဆိုရင်10ချိန်နီးပါးရှိလာပြီဖြစ်ပါတယ
်အင်မတားမပြည်သူလူထုကအရေးချင်းရှိတဲ့နိုင်ငံတွေမှာမထင်မမှတ်ဖဲနဲ့အရေးချင်းမရှိဘူးသို့မဟုတ်ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတွေတွေလည်းတမိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိလေလေအစိုးရတွေကောင်းနေတယ်ပဲ
မကြသေးခင်ကကျင်းပပြည်စည်းခဲ့တဲ့ပင်လုံငိမ့်ငိမ့်ညီလာခံကထင်တဲ့လောက်ခီးမပေါက်ချိန်မှာတော့ငိမ့်ငိမ့်ရင်းနဲ့တရားဥပဒေစိုးမိုးရေးကိုဥတီပြောဆိုတဲ့အတိုင်ပင်ခံရဲ့ငိမ့်ငိမ့်ရေးစကားဝိုင်းတွေပေါ်ဝေဖန်တုံ့တက်မှုတွေရှိလာပါတယ်။ဒီပြင်လူမှုကွန်ရက်တွေမှာနိုင်ငံတော်အတိုင်ပင်ခံရဲ့ငိမ့်ငိမ့်ရေးစကားဝိုင်းမကျင်းပခင်နေ့ရက်တွေအလိုမှနိုင်ငံတော်အတိုင်ပင်ခံလာမဲ့လမ်းတစ်လျှောက်ကိုပြင်ဆင်ချေတာမှုတွေလုပ်တဲ့ဓာတ်ပုံဗီဒီယိုဖိုင်တွေတက်လာတာကြောင့်အရင်စစ်အစိုးရတုန်းနဲ့နိုင်ရှင်မှုတွေရှိလာခဲ့တာပါလူကြီးလာမှတေချာပင်စင်ပြတာတက်တဲ့အကျင့်တွေကို NLD စိုးရလက်ထက်မှာမရှိသင့်တော့ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိလာခဲ့ပါတယ်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အသိပညာဗဟုသုတဖြန့်ဝေပေးဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငြိမ်းချမ်းရေးစကားဝိုင်းတွေကငြိမ်းချမ်းရေးအတွက်ထိရောက်မှုအားနည်းတဲ့ဆိုပေမဲ့တခြားကောင်းွက်တွေရှိနေသေးတယ်လို့ပြောပြလာသူကတော့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိမ့်ပါ
အမျိုးသားရှင်ချားစင်ကြီးလုပ်ငန်းစင်ကြီးတစ်ခုအတွက်တစ်ခုလုံးအတွက်ဆိုရင်တော့ထိရောက်တင်တဲ့လောက်မထိရောက်ဘူးလို့အဲ့ဒီလိုမြင်ပါတယ်ဒီငင်းငင်းကြီးစကားဝိုင်းဆိုတဲ့နော်ခေါင်းစဉ်နဲ့တော့ဟိုပြောမယ်ဆိုရင်နော်ငင်းငင်းကြီးလုပ်ငန်းစင်ကြီးအတွက်ကြီးကြီးမားမားထိရောက်အကျိုးပြုမှုမရှိပေမဲ့လို့အောက်ခြေပြည်သူလူထုကျေးလက်ပြည်သူလူထုနဲ့ထိတွေ့တဲ့စကားဝိုင်းအနေနဲ့ကတော့နော်အောက်ခြေမှာနော်ဖြစ်ပျက်နေတာတွေအလွဲချော်နေတာတွေနော်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ဆွမ်းဆောင်ကြီးအားနည်းချက်တွေကိုနော်ဓာတ်ရိုက်သိနိုင်တဲ့အတွက်ကြောင့်တော့အတိုင်းအတာတစ်ခုအထိကျိုးပြုတယ်လို့တော့သုံးသပ်လို့ရပါတယ
်ချင်းမျိုးသားတူ CNF ကအတွင်ရင်မူဒေါက်တာရွှေခါကတော့ငင်းငင်းစကားဝိုင်းတွေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြသွားပါတယ
်ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီငင်းချမ်းကိစ္စနဲ့ဒီ OMS raising လို့တဲ့ပုံစံမျိုးဖြစ်သွားတော့နံပါတ်1တစ်ချက်ကောင်းတာပေါ့နော်နံပါတ်2တစ်ချက်ကတော့ substance အရာပြောရင်တော့အချက်လက်အရာပြောရင်တော့ဟိုမင်းမရပါမှရလာမယ်လို့တော့ကျွန်တော်မပြောလည်းဘူးပေါ့နော်ဟိုအထောက်အကူပြုမယ်လို့တော့ဟိုကျွန်တော်ဟိုဘာမှမပြောလင်းချက်မရှိဘူးပေါ့ဘာဖြစ်လို့လဲဆိုတော့ဒါ OMS raising အဖြစ်ပဲရှိတယ်လို့ကျွန်တော်တို့မြင်တာပေါ့နော်
ပိုးခေါင်းဆောင်တူဖြစ်တဲ့ခွန်မြင့်ထွန်းကတော့ငင်းငင်းရေးစကားဝိုင်းတွေစီကနေတကယ်ငင်းငင်းရေးအတွက်နီလန်းကောင်းတွေဆက်ရှာဖို့လိုတယ်လို့ဆိုလိုက်ပါတယ
်ဟုတ်တယ်နိုင်ငံတော်ခေါင်းဆောင်ကအနေနဲ့ဟိုကဒီမှာဖြစ်ဖြစ်ဆောင်ရနေတာဟိုဒါကိုကျွန်တော်တို့ပြောဆိုတယ်ဘုဆောင်လည်းပဲဒီစကားဝိုင်းတွေကနေတဖြင့်ကျွန်တော်တို့ဆက်ပြီးတော့ငင်းငင်းကိုရယူဖို့လိုတယ်ဆက်ရပြီးအောင်ဆုံးထူထောင်ဖို့လိုတယ်လို့ဒါကိုပြောတာဖြစ်ပါတယ်ငင်းငင်းရေးစကားဝိုင်းတွေဆွေးနွေးဒါနေတဲ့ရပ်ထားလို့တော့မရဘူးဒါကျွန်တော်ဆက်ပြီးတော့ဒါ ေကားတက်တခုလို့အနေနဲ့ချက်ပြီးဆောင်မှာ
မြမငင်းငယ်ကြီးလေးလံတုံးတက်သူဦးမမောင်ဆိုကတော့ငင်းငယ်ကြီးစကားဝိုင်းတွေစီကနေမြမငင်းငယ်ကြီးကိုအထောက်ပံ့ပေးနိုင်ဖို့အတွက်အခုလိုအကြံပေးသွားပါတယ
်ကျွန်တော်အမြင်ပြောရင်တော့တိတ်မထရောက်ဘူးထင်ပါတယ်သို့တော်သူရဲ့သူခေါင်းဆောင်မှုရငင်းငယ်ကြီးကလှုံ့ဆော်ပေးတယ်ဆိုတော့ဒါကန့်ကွက်စရာအကြောင်းမရှိပါဘူးငင်းငယ်ကြီးနဲ့ပတ်သက်ပြီးတော့ထိထိကြောက်ကိုလှုံ့ဆော်ခြင်းရင် NLD ပါတီနည်းနဲ့တပီလုံးမှာဖွဲ့စည်းထားတာပဲလေ NLD ပါတီကခေါင်းဆောင်ပြီးတော့ဖြစ်တဲ့ NLD အစိုးရဘိုင်းမဟုတ်တော့ NLD ပါတီနဲ့ NLD လွှတ်တော်ကိုယ်စားလှယ်ကနေပြီးတော့လူထုဆွေးနွေးပွဲကြီးလုပ်ပြီးငင်းငယ်ကြီးနဲ့ချပြရှင်းပြတာကြီးလုပ်တင်ပါတယ်တနေ့လူထုရဲ့အခြေအနေကိုသိကြရင်လည်းအဲ့ဒီ NLD ပါတီနဲ့လွှတ်တော်ကိုယ်စားလှယ်ကနေလူထုနဲ့ဆွေးနွေးပွဲလုပ်လူထုစီကနေပြီးတော့သဘောထားနဲ့ထင်မြင်ချက်အခြေအနေတောင်းယူပြီးတော့အထက်ကိုတင်ပြရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတင်ပြလို့ရမယ်လို့ထင်ပါတယ
်ဒီကနေ့မှာတော့နိုင်ငံတော်တိုင်ပင်ခံဟာပခုတ်ကူမြို့နယ်မှာငင်းချမ်းကြီးစကားဝိုင်းကျင်းပခဲ့ပါသေးတယ်ရှင
်သောရရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့စောင်းမားတစ်စောင်ကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်အစိုးရမှုတဲ့ NGO ဖွဲ့စည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOES နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမျက်လို့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ Ohio ပြည်နယ်အထူးရွေးကောက်ပွဲဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။American Outlook တို့နေရာအတွက် Ohio ပြည်နယ်ကအထူးရွေးကောက်ပွဲမှာတော့သမ္မတ Donald Trump နဲ့ Republican Party တွင်ကထောက်ခံသူတွေကတော့အနိုင်ရကြောင်းပြောဆိုနေကြပါတယ်။ဒီကြားပြတ်ရွေးကောက်ပွဲဟာရှေ့လာမဲ့ November ရွေးလွှတ်တော်ရွေးကောက်ပွဲရဲ့ရှေ့ပြေးဖြစ်နေလေအများကအာရုံစိုက်နေကြတာဖြစ်ပါတယ်။ကိုယ်စားလှယ်တွေကြားမဲအပြတ်သက်အနိုင်မရတဲ့အတွက်တရားဝင်အနိုင်ရှုံးမဆုံးဖြတ်နိုင်သေးပေမဲ့မဲရလတ်တွေမှာတော့ပါတီကြီးနှစ်ရက်စလုံးအတွက်အားတက်စရာလက္ခဏာတွေကိုတွေ့နေရပါတယ်။VOA သတင်းတောက်ဂျင်မလုံးရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ
်။ American တနိုင်ငံလုံးကစောင့်ကြည့်နေတဲ့ Ohio ပြည်နယ်လွှတ်တော်အထူးရွေးကောက်ပွဲမှာတော့ Republican Party က Troy Bolton ကပုတ်ခါတီကနဲ့ဥဆောင်နေပါတယ
်။ I'd like to thank President Trump. America is on the right path and we're going to keep it.
ကျွန်တော်အနေနဲ့သမ္မတ Trump ကိုကျေးဇူးတင်ခြင်းပါတယ်။ American နိုင်ငံဟာလမ်းကြောင်းမှန်ပေါ်မှာရှိနေပြီးကျွန်တော်တို့ကလည်းအဲ့ဒီလမ်းကြောင်းပေါ်မှာပဲဆက်ပြီးရှောက်သွားမှာပါ။
ဒီမဲဆန္ဒနယ်မှာ Republican တွေအားကောင်းပေမဲ့အခုဒီချိန်မှာတော့ Democrat ကိုယ်စားလှယ်လောင်း Danny O'Connor က Bolton ကိုအကြီးအကျယ်စိန်ခေါ်ခဲ့ပြီးသူကစီးပွားရေးကိုအဓိကအာရုံစိုက်ခဲ့တာဖြစ်ပါတယ
်။ I heard over and over that the people of Central Ohio are sick and tired of the same old Washington politics.
Ohio ပြည်နယ်အလဲပိုင်းမှာရှိတဲ့ပြည်သူတွေဟာ Washington နိုင်ငံရေးကိုစိတ်ပြတ်ညှိနှွေတယ်ဆိုတာကိုကျွန်တော်အနေနဲ့ထပ်ခါတလဲလဲကြားခဲ့ရပါတယ်။ဒီလူတွေအနေနဲ့ကောင်းဆောင်မှုအသစ်ကိုလိုချင်နေကြပါတယ်။
Donald Trump ကတော့ Bolton အတွက်မဲဆွယ်ပေးနေတာနဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်ကနေအမှတ်ယူပြောကြားလိုက်ပြီးသူ့အနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာလည်းမဲဆွယ်စည်းရုံးရေးတွေလုပ်သွားမယ်လို့ပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ရပ်ပိုင်းအလို့မှာ Donald Trump ကမဲဆွယ်စည်းရုံးရေးအတွင်းမှာဒီမိုကရက်တွေကိုအကြီးအကျယ်ဝေဖန်ခဲ့တာကြောင့် Bolton အနေနဲ့အသာစီးရတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်။ If the Democrats get in, they're going to raise your taxes. You're going to have crime all over the place. You're going to have people pouring across the border.
ဒီမိုကရက်တွေအနိုင်ရသွားရင်သူတို့ကခမားတို့ကိုအခွန်တွေတိုးကောက်လိမ့်မယ်ပြီးတော့ရာဇဝတ်မှုတွေလည်းနေရာတိုင်းမှာတိုးလာမယ်ပြီးရင်နေဆက်ကလည်းလူတွေတလဟောဝင်လာလိမ့်မယ်ဒါကြောင့်ဒီမိုကရက်တွေကိုဘာလို့မဲပေးကြမှာလဲ Republican တွေပဲနိုင်မယ်လို့ထင်ပြီး Republican တွေပဲနိုင်သင့်ပါတယ်
ဒ ဒါပေမဲ့ Republican တွေအားကောင်းတဲ့ဒီမဲဆန္ဒနယ်မှာ Democrat ကိုယ်စားလှယ်လောင်း O'Connor ကဒီလောက်အထိအကျိတ်နယ်ဖြစ်လာတဲ့အချက်ကလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက် Republican တွေကိုသတိပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးအကဲအခါ John Hudak ကပြောပါတယ
် It is more evidence that in race after race throughout this year Republicans have
ဒီနှစ်တနည်းလုံးမှာလောက်ခဲ့တဲ့ရွေးကောက်ပွဲတွေအတွင်း Republican တွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲတုန်းကအထက်မဲပေးတဲ့သူတွေပိုနည်းလာနေတယ်ဆိုတာထင်ရှားကြောင်း John Hudak ကပြောပါတယ်ဒေါနယ်ထရမ့်အနေနဲ့ဘောလ်ဒဆင်ကိုအလေးသာအောင်လုပ်ပေးနိုင်ခဲ့ပေမဲ့ရွေးကောက်ပွဲကြီးတစ်ခုလုံးအတွက်တော့သူ့ကိုကြိုက်တဲ့သူရောမကြိုက်တဲ့သူရောရှိနေတယ်လို့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေးဆစ်ကပြောပါတယ
် The chaos it seems to surround Donald Trump has unnerved a lot of people so suburban women in particular here
ဒေါနယ်ထရမ့်အနာဝန်ကျင်မှာဗျံပဒါတွေဖြစ်နေတာနဲ့ပတ်သက်ပြီးအတော်များများကမစိုးရိမ်ကြပါဘူးစင်ကြေပုံးဒေသတွေမှာနေနေကြတဲ့အမျိုးသမီးတွေကပဲသူ့ကိုမကြိုက်ကြတာပါ
ဒေါနယ်ထရမ့်ကြောင့်သူ့ရဲ့ Republican တွေဘက်မှာရောအတိုက်ခံ Democrat တွေဘက်မှာပါမဲပေးဖို့ပို့ပြီးတော့စိတ်ပါလာနေပုံရတယ်လို့လည်း John Hudak ကပြောပါတယ
် While his intervention or maybe Governor Kasich's intervention or someone else's intervention may well have made the difference
ဘဝမှာအခုလိုမဲရေးအတွက်1900လောက်ပဲကွာတာဟာသမ္မတဒါမှမဟုတ်ပြည်နယ်အုပ်ချုပ်ရေးမှူး Kasich ဒါမှမဟုတ်တရားရောက်ကြောင်ဖြစ်နိုင်ပါတယ်ဒါပြင်ဒီရွေးကောက်ပွဲလိုမျိုး Republican တွေစီကနေ Democrat တွေစီကိုမဲတွေရောက်ကုန်တဲ့နေရာမှာလဲဒေါနယ်ထရမ့်ကအရေးပါတဲ့အခမ်းအနားကရှိတယ်လို့ဂျွန်ဟူဒက်ကပြောသွားတာဖြစ်ပါတယ်။ဒါမဲ့နိုဝင်ဘာမှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာဒေါနယ်ထရမ့်ဟာအဓိကကျတဲ့အကြောင်းအရာတစ်ခုဖြစ်တယ်လို့မဲဆန္ဒရှင်တွေကပိုပြီးရှုမြင်လာနေကြတယ်ဆိုတာ Ohio အောက်လွှတ်တော်ရွေးကောက်ပွဲကနောက်ဆုံးပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်ပါရှင်။အခုဆက်ပြီးတော့ကမ္ဘာကြီးပူနွေးလာတာနဲ့အမျှကမ္ဘာနေရာတော်တော်များများမှာပြင်းထန်တဲ့အပူချိန်ကိုကြုံတွေ့ခံစားနေရကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။2018ခုနှစ်အတွင်းစံချိန်တင်လောက်အောင်ဆိုးဝါးပြင်းထန်တဲ့အပူချိန်ကိုကမ္ဘာနေရာတော်တော်များများမှာရင်ဆိုင်ကြုံတွေ့နေကြရတာပါ။ဂရိနိုင်ငံကန်ယူရန်တလျှောက်မှာလည်းလူအတော်များများသေဆုံးလောက်အောင်တော်မီအကြီးအကျယ်လောင်ကျွမ်းပြီးမကြခင်မှာပဲအမေရိကန်ပြည်ထောင်စုအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မှာလည်းသမိုင်းမှာအကြီးအမားဆုံးတော်မီလောင်ကျွမ်းမှုနဲ့ရင်ဆိုင်နေရပါတယ်။ကမ္ဘာကြီးပူနွေးလာတဲ့ဒီလိုအခြေအနေနဲ့အလားတူဖြစ်ရတွေကိုမကြာခဏဆိုသလိုကြုံတွေ့ရတော့မယ်လို့လည်းလေ့လာမှုတစ်ခုကဖော်ပြပါတယ်။ဒီအကြောင်းဇလာတီကာဟုတ်သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်။
ဇူလိုင်လနောက်ပိုင်းကစပြီးတော့လောင်ကျွမ်းခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကတော်မီကြီးဟာပြည်နယ်သမိုင်းမှာအဆိုအဝါဆုံးတော်မီလောင်ကျွမ်းမှုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဥရုယာရီအခြေအနေကြောင့်ဒီလိုတော်မီကြီးတွေအလွယ်တကူလောင်ကျွမ်းပြီးတော့အချိန်ပိုကြကြလောင်ကျွမ်းမှုဖြစ်လာစေတယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကသုတေသီတို့ကပြောပါတယ်။ဒီလိုအခြေအနေမျိုးတွေထပ်ပြီးတော့ဖြစ်လာနိုင်တယ်လို့လည်းတာဝန်ရှိသူတွေကဒေသခံတွေကိုသတိပေးထားတာပါ။ကယ်လီဖိုးနီးယားမိသက်ဌာနညွှန်ကြားရေးမှူးခန်ဖီမလော့ကပုံမှန်မဟုတ်တဲ့အခြေအနေကိုအခုလိုပြောပါတယ်။
What seems like we should be in the peak of fire season historically is really now. ဒီ
နေရာဒီဟာတော်မီလောင်လေးရှိတဲ့အဆိုးဆုံးရာသီပါ။ဒါပေမဲ့ကုတွေ့မြင်နေရတဲ့အခြေအနေတွေကအခုမှစပြီးတော့တော်မီလောင်တဲ့အချိန်လိုဖြစ်နေပါရယ
်။ဥရောပဖက်မှာလည်းတော်မီလောင်ကျွမ်းမှုနဲ့ကြုံကြပါရယ်။ Greece နိုင်ငံရဲ့သမိုင်းတစ်လျှောက်အဆိုးဆုံးဖြစ်တဲ့ပြီးခဲ့တဲ့ဇူလိုင်လကတော်မီလောင်ကျွမ်းမှုမှာလည်းလူ60ထက်မနည်းသေဆုံးခဲ့ရတာပါ။ဥရောပမြောက်ဘက်ပိုင်းက Sweden နဲ့ Latvia လိုနိုင်ငံတွေမှာတော့တော်မီလောင်ကျွမ်းမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ဥရောပနဲ့အာရှနိုင်ငံအတော်များများမှာလည်းပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်ခဲ့ရသလိုစံချိန်တင်အောင်မြင့်တက်လာတဲ့အပူချိန်ဖြစ်တယ်လို့သတင်းတွေကဆိုပါတယ်။အခုလိုအပူချိန်လွန်ကဲလာတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေလည်းထိခိုက်ခဲ့ရပါတယ်။သီးနှံတွေကိုလည်းပုံမှန်နဲ့စောပြီးတော့ရိတ်သိမ်းခဲ့ရသလိုမိုးခေါင်ရေရှားလို့သီးနှံအထွက်နေပြီးအရေးအသွေးမမီဖြစ်ခဲ့ရတာပါ။ဆွစ်ဇာလန်နိုင်ငံ Rhein မြစ်ထဲကငါးတွေလည်းအပူချိန်ပြင်းလို့တည်ဆုံခဲ့ရပါတယ်။Fault data မှာရှိတဲ့အမွေးမြေးချမ်းကတရိတ်ဆန်တဲ့အတွက် Swiss အစိုးရကအရေးပေါ်ရေးနဲ့ထောက်ပံ့ရေးပစ္စည်းတွေလေရင်တွေနဲ့လိုက်ပြီးတော့ချပေးခဲ့ရတာပါ data တာဝန်ခံ Dennis Frodivox ကလည်းအကူအညီပေးရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ
် Des entreprises de transport privé qui sont modatées
အခုလိုအပူချိန်ပြင်းထန်လွန်းတဲ့အခြေအနေဟာတဘာဝဘေးအန္တရာယ်ကျရောက်တဲ့အနေအထားမျိုးဖြစ်လို့စစ်တပ်ကလိုက်ပြီးတော့ဝန်ဆောင်မှုတွေပေးနေတာပါ
အနေရဖြစ်လာအောင်မြင့်တက်လာတဲ့ကမ္ဘာအပူချိန်ကို2015 Paris တဘောတူညီမှုကရည်မှန်းထားသလိုမျိုးထိန်းချုပ်နိုင်မှာမဟုတ်ဘူးလို့နောက်ဆုံးလေ့လာမှုတစ်ခုမှဖော်ပြပါရယ်။ Australia အမျိုးသားတက္ကသိုလ် Copenhagen တက္ကသိုလ်နဲ့တခြားအဖွဲ့အစည်းတို့ပူးရဲပြုလုပ်ခဲ့တဲ့နောက်ဆုံးလေ့လာမှုတစ်ခုအရ Paris တဘောတူညီချက်မှာပါဝင်ခဲ့တဲ့နိုင်ငံတွေအနေနဲ့စာချုပ်ပါအတိုင်းလိုက်နာလုပ်ကိုင်ကြမယ်ဆိုရင်တော့ဝီယိုဆွန်းဒေတာကရည်ခဲတွေအကြီးပြောတာပင်လယ်ကျမ်းမြင်ကနေမိသိန်းတန်းငွေတွေထုတ်လုပ်တာတွေကြောင့်အနာဂတ်ကမ္ဘာအပူချိန်ဟာ4ဒီဂရီစင်တီဂရိတ်ကနေ5ဒီဂရီစင်တီဂရိတ်ထိမြင့်တက်လာနိုင်တာကိုလေ့လာမှုကတွေ့ရှိခဲ့တာပါဒီလိုအပူချိန်မြင့်တက်မှုကြောင့်တချို့ဒေသတွေမှာအသက်ရှင်နေတိုင်းမှမဖြစ်နိုင်တော့ပါဘူးတချိန်တည်းမှာပဲဥရောပနဲ့အာရှကိုဝင်ရောက်ခဲ့တဲ့ပုံမှန်မဟုတ်တဲ့အပူလိုင်းတွေဟာပုံမှန်အခြေအနေမျိုးဖြစ်လာနိုင်တယ်လို့သုတေသီတွေကခန့်မှန်းထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ကတားကတော့ဒီဥပဒေကိုတော့ပြည့်စုံနိုင်ပါမယ
်။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာရင်းညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ခြင်းနဲ့အတူကချင်းပြည်နယ်ဖားကန့်မြို့နယ်အတွင်းမှာကြောက်စိမ့်မော်မြေပြူကျမှုမကြာခဏဖြစ်ပေါ်တဲ့အတွက်ကြောက်စိမ့်အလုသမားများစွာတိတ်ဆုံးခဲ့ရပါတယ်အခုလိုဖြစ်နေတာဟာချမှတ်ထားတဲ့ကြောက်စိမ့်ဆိုင်ရာဥပဒေကိုအစိုးရကမထိန်းချုပ်နိုင်လို့ဖြစ်တယ်လို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥက္ကဋ္ဌဦးနောင်လက်ကပြောပါတယ
်ဆက်တာကတော့ဒီဥပဒေကိုတော့ထိန်းချုပ်နိုင်စမ်းမရှိဘူးဒါကြောင့်ထိန်းချုပ်နိုင်စမ်းမရှိဘူးဆိုတော့အခုကျွန်တော်တို့ဒီဖက်ကန်ဒီကမှာကုမ္ပဏီလွတ်ကွက်နိုင်ငံတော်နဲ့အတူသုံးရ
တယ်တိုင်းရင်တည်လွှာကဏ္ဍမှာအပြည့်အစုံကိုနားဆင်ရပါမယ်အခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာမိုးကြိုးကြောင့်တေဆုံးရမှုလျှော့ချရေးအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာမိုးကြီးရေကြီးမှုတွေများလာပြီးလျှက်စီးလက်မိုးကြိုးဖြစ်တာတွေလည်းပိုဖြစ်လာနိုင်ချိန်မှာမိုးကြိုးကြောင့်အသေးပြောက်တွေများနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့လူတွေမှာမိုးကြိုးပိုအပြစ်ခံရနိုင်ပြီးအသက်ဆုံးရှုံးဖို့များနေတာဒီလိုတေဆုံးမှုကိုဘလို့လျှော့ချပြီးမိုးကြိုးအပြစ်မခံရအောင်ဘယ်လိုကာကွယ်နိုင်မှာတလဲဒီအကြောင်းကိုရန်ကုန်ပြည်သူ့စီရင်ကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ခုခုစီရင်ကြီးပမောက္ခဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီနှစ်ကတခြားနှစ်တည်းထက်မိုးကြီးပြီးတော့ရေတွေလည်းကြီးဒီလျှက်စီးလက်မိုးချိုးပစ်တာတွေလည်းပိုဖြစ်လာနိုင်တဲ့အလားအလာတွေရှိတဲ့အခါကျတော့ဒီမိုးချိုးပစ်တဲ့အနေအထားဆရာဆေးဦးမှာကြုံနေရတဲ့အနေအထားလေးစပြီးတော့ရှင်းပြပေးပါလား
။အမှန်ဒီမှာတော့မိုးချိုးပစ်လို့ဒီဆုံးတဲ့လူနာတွေကတော့တင်းကတော့ရေရန်အကြကနာဆိုတဲ့လူပါလေးရရှိရမှာနော်။ဒီဆုံးတဲ့လူတွေကတော့အများအပြားတစ်နှစ်ကို50 60လောက်တော့ရှိရမှာနော်။ဒီလိုပဲမျိုးတွေရဲ့ဆေးရုံတွေမှာတော့နေရပါဘူး။မိုးချိုးရဲ့သဘောတရားအရပဲတွင်းပြင်းနေနေနေဘက်တော့ပဲဒီလိုအခြေအနေမျိုးတွေမှာအဖြစ်များတာကိုတော့တွေ့ရတာပါ
။ဟုတ်ကဲ့ဘလို့လူမျိုးတွေမှာမိုးချိုးပစ်ခံဖို့အန္တရာယ်များတာကိုဆေးရုံကိုရောက်ပြီးတော့သိဆုံးရတာများတာကိုတွေ့ရလဲ
။မိုးချိုးပစ်ခံရတဲ့လူတော်တော်များများဟာပစ်ခံရတဲ့အချိန်မှာမသိဘူး။အရင်ပြင်းထန်တဲ့မိုးချိုးနဲ့ဓာတ်ရိုက်ချတဲ့လူတွေကလည်းသိဆုံးနိုင်ပြီးတော့ကျန်တဲ့လူတွေကတော့ချိုးပြူးပြူးကမှုသာကောင်းလို့ဆိုရင်ရှင်နိုင်တဲ့လူတွေကတော်တော်များတယ်။မိုးချိုးနဲ့ဓာတ်ရိုက်လူနဲ့ချိဖို့ဆိုတာကတော့တော်တော်ခဲရင်တာပေါ့။သို့တော်လည်းပဲအဲ့မိုးချိုးကတခြားနေရာတစ်ခုကနေတစ်ဆင့်ပြန်ပြီးတော့လေစစ်တဲ့ကူးဆိုင်ပြီးတော့ထိခိုက်တာရပြေဆုံးတဲ့လူတွေကပဲများတာပေါ့အများအဖြစ်တော့လေဘက်ထဲမှာကွင်းပြင်မှာအလုံးလောက်ရတဲ့လူတွေပို့ပြီးတော့အဖြစ်များတာပေါ့နောက်တောက်လို့ရလုပ်ငန်းတွေနဲ့အမြင့်မှာဖွင့်နေတဲ့အလုံးလောက်ရတဲ့လူတွေဒီရန်နေရာတွေနဲ့အလုံးလောက်ရတဲ့လူတွေနောက်တယ်လီဖုန်းတာဝါတိုင်းနေရာမျိုးတွေမှာများပြင်းနေဖြစ်တဲ
့ဟုတ်ကဲ့ခုနကဆရာပြောခဲ့တယ်လို့ဒီအရေးပေါ်ပြည့်စုံကသမှုကောင်းနိုင်လို့ရှင်တော့ရှင်နိုင်တဲ့အတွက်ဘလို့မျိုးအရေးပေါ်ပြည့်စုံကသမှုတွေလုပ်ပေးဖို့လုပ်မလဲ
မိုးကြိုးပြေခံရတဲ့လူနာရေးဟာဓာတ်လိုက်တဲ့လူနာနဲ့မတူဓာတ်လိုက်တဲ့အန်ဒီရေကတခြားလူကိုထိခိုက်နိုင်တဲ့အခြေအနေရှိတယ်လေအဲဒါမိုးကြိုးပြေခံရတဲ့လူနာကိုသွားကြိုက်ရင်ကိုပါဖတ်ပြီးတော့လိုက်နိုင်တယ်လေပုံတံမျိုးဒီလိုမြန်မာလေတချို့နေရာတွေမှာရှိတတ်တာပေါ့ဒါကတော့မိုးကြိုးပြေခံရတဲ့ဆိုတာနဲ့တူကြိုင်တယ်အပေါ်ကနေကျလာတဲ့လျှက်စစ်တက်ကလျှက်ခန္ဓာကိုဖျက်ဆီးပြီးတဲ့မြေကြီးတွေကိုရောက်သွားပြီးတိုင်းနဲ့ခန္ဓာကိုယ်ထဲမှာလျှက်စစ်တက်ဆိုတာမရှိတော့အဲဒါမိုးကြိုးပြစ်ကန်ရတဲ့လူနာလက်ကျသွားတဲ့နေနဲ့ချက်ချင်းသွားပြေးကန်ပြီးတော့ပြုစုပူတာလို့ရချက်ချင်းမိုးကြိုးရဲ့လျှက်စစ်ဆီးသွားတာကြောင့်ခန္ဓာကိုယ်မှာအများဆုံးဖြစ်လိမ့်ရှိတာကတော့နှလုံးကိုချက်ချင်းကျက်သွားတယ်အသက်ရှင်ချက်ချင်းကျက်သွားတယ်အုံနောက်ကိုလျှက်စစ်ဖျက်ဆီးသွားရင်လူနာကသတိလစ်သွားတယ်ဒါမှမဟုတ်ရင်အာရုံရောတွေချက်ချင်းလုပ်ငန်းတွေကျက်သွားတဲ့အခါကျတော့လူကကြက်သားတွေကမလုံနိုင်တော့ဘူးအကုန်လုံးထုံကျင်ပြီးတော့ ဒါမကြတာတို့ဒီလိုအာယုံကြောတွေအကုန်လုံးချက်ချင်းပြတ်သွားနေတယ်ဒါတော့ဘက်ကျေဖို့ဆိုရင်နမတိကတော့ဒတိယမြာကြည့်ရစာတန်ကျရင်မိုးကြိုးရဲ့လျှက်စစ်အနေရကြောင့်မဟုတ်ဘဲဒတိလိနေတာကြောင့်ရှာခေါက်နေတာတို့တက်ရှူလမ်းကြောင်းပိတ်နေတာတို့ဒါမျိုးတွေနဲ့ပဲသူကတည်သွားတယ်မိုးကြိုးရဲ့အရှင်ကြောင့်တည်ရမှာလို့အဲ့ဒီလိုမျိုးရှိဦးသူနာပြည်သူမျိုးနဲ့လို့ဖို့တော့ကဒီအရေးပေါ်အသက်ကြီးတဲ့နီးတွေပေါ့နော်အဲ့လိုနာဒတိမရဘူးဆိုရင်အနေလုံးဟို11နေ့2ကြောလေးကိုစံကြည့်တော့လို့မရှိဘူးဆိုတာနဲ့တကြိမ်နဲ့တို့နေကြအသက်ကြီးနီးဖြစ်တဲ့ CPR ခေါ်တဲ့ကြတော့ရင်ပတ်ဖြစ်တဲ့နီးနဲ့အသက်ရှူမှုကွေးတဲ့နီးတွေနဲ့ချက်ချင်းလုပ်ပေးဖို့လို့အနေလုံးကလည်းပဲလျှက်စစ်ကြောင့်ခဏပဲရက်သွားတဲ့လူနာမျိုးတွေအများကြီးရှိတယ်။အဲ့တော့အဲ့လိုသာပြန်ပြီးတော့ပြိမ့်ပေးနေရင်လည်းပြေးပြန်စီးအောင်လုပ်ပေးနိုင်ရင်ခဏနေရင်လည်းပြန်ပြီးတော့တတိယလာတာတို့အလုံးပြန်ခုန်လာတာတို့ဒါမျိုးရှိတယ်။အဲ့လိုမျိုးကိုစပြီးတော့မလုံမိလိုက်ရင်တော့စဖြစ်တဲ့အခြေအနေတွေနှလုံးကရက်ရက်ရက်နေပြီးတော့အသက်ဆုံးရှုံးသွားတာမျိုး။နောက်အသက်ရှူလမ်းကြောင်းပိတ်အောင်ရှာမခေါက်အောင်လူနာကိုဒေးဆောင်ပြီးတော့ဒီကစေုံစေတန်းကိုအမြန်ခေါ်သွားဖို့တော့လုပ်တယ်။ကတည်းကမတော့လူတို့ပြလိုက်တဲ့အတွက်ရေပြားကိုဖြတ်ပြီးသွားမယ်ဆိုရင်တော့အရေပြားမှာလူလောင်တန်ရာမျိုးဖြစ်တဲ့အဲ့ဒါတွေကလည်းအန်ရမ်ရှိဒါတွေအတွက်လည်းဖြေုံရောက်ရင်ပြုတပုတမှုပေးလိုက်ရင်ပြန်ရှင်သွားလို့ရှိတာ
ဟုတ်ကဲ့ဒီမဖြစ်ခင်မှာလည်းကာကွယ်နိုင်တဲ့အနေထားပါ
ဘိုးကျိုးပြတာကတော့ကြိုတင်ခံမှန်းလို့တော့မရဘူးသို့တော်လည်းပဲမိုးကြိုးတွေပြစ်မလားဆိုတာတော့သိတယ်ကိုယ့်ကိုထိမလားဆိုတာတော့မသိနိုင်ဘူးပေါ့နော်လောလောဆယ်မိုးကြိုးတွေပြစ်မလားဆိုတာကတော့မိုးတွေတဲထန်လာရွာနေတာတို့တိမ်နေမဲနေတာတို့အပေါ်မှာနေပြင်းတိုက်တာတို့ဒီလိုအခြေအနေမျိုးတွေရှိတော့မိုးကြိုးပြစ်နိုင်မပြစ်နိုင်နောက်ပြီးမိုးကြိုးပြစ်များတဲ့နေရာတွေရှိတဲ့ဆိုရင်အဲ့ဒီနေရာတွေမှာဟိုကိုင်းမြင်ထဲမှာလုံးလုံးရမယ်မိုးရင်လည်းပဲဒီဆက်ရနေရနေလုံးရမယ်အမြင့်ကိုတက်ပြီးတော့လုံးလုံးရမယ်ဒီလိုမျိုးတွေဆိုရင်ပြစ်နိုင်ခြင်းရှိတယ်ဆိုတော့သူတပြင်းတော့ကိုယ်နားမှာမပြစ်ရင်တော့ဒီစီးလက်လိုက်တဲ့အချိန်နဲ့ဒီမိုးချိန်နဲ့တနေရာမှာရှိနေပြီဆိုရင်ကိုယ်နဲ့ဘလောက်နီးလဲပေါ့တကယ်လို့နီးတဲ့နေရာအန်ဒီရရှိတယ်ဆိုရင်ပြင်ုံထွက်တယ်နောက်ပြင်မှာတကယ်လို့ရောက်နေပြီသားဆိုရင်လည်းအနည်းဆုံးခိုင်ကနေဆောင်းနေကိုအမြန်ပြေးဝင်ပြီးတော့ခိုတဲ့နေ။အဲတကယ်လို့ရေထဲမှာနေရတယ်၊ကန်ထဲမှာနေရတယ်၊ငါးဖန်းနဲ့လေနဲ့ဒီရေလုံသားတွေပါတယ်ဆိုလည်းပဲဒီလိုလျှက်စီးလက်နေရင်ကန်ကိုပြန်ကတ်လုံကျုံနဲ့ဆောင်းဝင်ပြီးတော့နားခိုတာဒီလိုဒီလိုပဲလုပ်ငန်းခွင်တွေမှာလည်းလျှက်စီးတဲ့လက်တွေမိုးကြိုးတွေဖြစ်တဲ့အတန်တွေဖြစ်နေပြီဆိုတာနဲ့ဒီကြိုင်နဲ့ကိုနဲ့နီးတယ်လို့ယူဆတာနဲ့ဒီကြိုင်နဲ့လုပ်ငန်းခွင်ကိုယူသိမ်းတာတို့ကိန်းပေါ်မှာရှိနေတဲ့ကိန်းမောင်းနဲ့ဟိုတောင်းလို့ရနေမှာရှိနေလူတွေအားလုံးအမြင့်တက်နေမယ်တို့တယ်လီဖုန်းနဲ့ပြင်နေမယ်တို့ဒီလိုရှိတဲ့လူတွေအကုန်လုံးကိုလည်းအလုပ်ကိုရပ်ပြီးတော့ပြန်ခေါ်တာတို့ကြိုတင်တာခွဲထားလို့ရတာပါ
ဟုတ်ကဲ့နောက်မိုးကြိုးလွှဲတက်တာကတော့ဒီအဆောက်အဦတွေနဲ့ပတ်သက်တာပေါ့
မိုးကြိုးအန်ဒီရနဲ့ကျုံနိုင်တဲ့ထက်မြင့်အဆောက်အဦတိုင်းကမိုးကြိုးလွှဲတွေတက်ထားတယ်နော်အဲ့တော့အဆောက်အဦထဲမှာနေတဲ့အခါလည်းပဲသူကမိုးလေးချက်ကဆင်းလာပြီဆိုတာနဲ့ဒီပြန်နေအဆောက်အဦရဲ့နိုင်ငံအနေဖြတ်ပြီးတော့တိုင်နေကနေဖြတ်ပြီးတော့ဒီကြီးလေးကိုလေးချက်ကစီးသွားမှာဆိုတော့အញ្ញနေမှာမိနေတာတို့တိုင်မျိုးခြင်နာတာတို့မလို့ပါဘူး။နေထဲမှာရှိနေတဲ့ဘာယာကျိုးတွေရှိနေတာတို့ဆွဆွနေတဲ့နေရာတို့မမနေသေးဘူး။ဒါကြောင့်အလုံးလွတ်တဲ့လေကောင်ထဲမှာခြောက်ကျွေးတဲ့နေရာမှာကာကွယ်ပြီးတော့နေမယ်ဆိုရင်တော့မိုးကြွလွတ်နိုင်။ဒီလိုပဲနားမှာကားနဲ့တွားနေရင်ကားကိုရက်ကားကိုသာတကယ်လို့ကိုင်းနေထဲမှာဝေးဝေးလန်းလို့ဘာလို့နေရာမျိုးတွားနေလို့မိုးကြိုးပြစ်နိုင်တဲ့အန္တရာယ်ရှိလို့မလမ်းမလမ်းနေမှာအတန်ကြားရတယ်မိုးကြိုးပြစ်တာတွေ့ရဆိုလေဒီနေရာကိုနောက်တစ်ခါကြာလာမယ်ဆိုရင်ကားပေါ်မှာပဲနေတာကောင်းတကယ်လို့လမ်းမှာရောက်နေလည်းပဲဒီကကားပေါ်ကိုတက်တဲ့ခါမှာသူကမိုးကြိုးရကုနာအိမ်လိုပဲအပေါ်ကနေစီးလာတဲ့လျှက်စစ်ကကားရဲ့နိုင်ငံတွေကနေစီးပြီးတော့တာယာနေစီးဒီကြီးလေးကိုရောက်သွားတဲ့ခါမျိုးကြအဲ့ကျတော့ကားထဲမှာနေပုံနေနေရလဲခြောက်တွေ့တဲ့နေရာခုံပေါ်မှာဖြစ်ဖြစ်ဒီကနိုင်ငံတွေတက်တူပစ္စည်းတွေကိုမကင်မဲနဲ့နေမယ်ဆိုလဲညွတ်နိုင
်ဟုတ်ကဲ့အခုလိုမိုးကြိုးပြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မိုးကြိုးနဲ့ပတ်သက်လို့သူယူဆမှားလေးရှိတာပေါ့နော်မိုးကြိုးပြစ်လိုက်ရင်မြေကြီးပေါ်ကိုမောက်ချလိုက်ဆိုတော့တကယ်တော့မားတယ်ကိုလေးစစ်စီးရဲ့ပမာဏပုံများသွားတယ်အဲ့ဒီအချိန်မျိုးမှာမြေကြီးနဲ့ကိုနဲ့ကြည့်နေတဲ့မြင့်မြင့်နဲနဲ့များနဲရအောင်ဒါမိုးကြိုးဇလုံးမှာကိုင်းနေရနေချောင်းလို့မရနဲ့ဟိုဆောက်ဦးချီလည်းပြေးလို့မရဘူးကားချီလည်းပြေးလို့မရဘူးဆိုရင်မြေကြီးပေါ်မှာချီပြားလေးထောက်ပြီးဖြစ်ဖြစ်ခြေောက်ချင်းစုပြီးတော့ဒုမုံနဲ့ပနောက်နဲ့ပဲဖြစ်ဖြစ်စုပြီးတော့ထိုင်ချလိုက်ပြီးတဲ့အခါမှာဒုကိုလည်းကိုယ်ထိုင်ဒုကိုလည်းလည်းပိုက်ထားပြီးတော့ခန္ဓာကိုယ်ကုန်းပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ရွယ်စားကိုသိနိုင်မလားသိအောင်လုပ်ပြီးအဲ့လိုဖြတ်ပြီးခံလိုက်ရရင်ခြေောက်တန်ရခန္ဓာကိုယ်တွေရရှိမှုကနည်းတာပါနော
်ဟုတ်ကဲ့ဆီစုအများကြီးတင်ပါတယ်ဆရာ
ဝမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်အပြီးမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မြမတရားရုံးကကြားနာမှုတွေကိုလေ့လာတဲ့အခါမှာတရားမျှတမှုကင်းမဲ့နေတာတွေတွေ့ရကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မြမတရားစီရင်စစ်ပွဲမှာမြို့နယ်ခရိုင်ဆရာလွတ်တော်နဲ့တရားလွတ်တော်ဂျုံစတဲ့ပြည်အဆင့်၄၀ရှိပါတယ်။ မြို့နယ်တရားရုံး330ခရိုင်တရားရုံး82ရုံးတရားလွတ်တော်14ခုနဲ့တရားလွတ်တော်ချုပ်တစ်ခုရှိပါသေး။အများဆုံး1000နဲ့တော့မဟုတ်1000ကျပ်တသိန်းချမှတ်နိုင်တဲ့ပြည်မှုကိုမြို့နယ်တရားရုံးကကြားနာစေပြီးဒီနဲ့ပုံပြီးပြင်ကန်ကြီးလေးတဲ့အမှုတွေကိုတော့ခရိုင်တရားသူကြီးကစစ်ဆေးပါသေး။အများအားဖြင့်ဥပဒေအရာရှိတို့မဟုတ်တရားစွဲဆိုရေးအရာရှိကပြမှုတွေကိုတရားစွဲလို့ရှိပါတယ်။ဒါပေမဲ့တိုင်တန်းသူတွေလိုပါလဲရှင့်နေငါးပိုင်ခွင့်ရှိပါတယ်။တရားသူကြီးတွေရဲ့လုပ်ပုံခံပုံမှာတရားမျှတမှု၊ဓမ္မသမတ်ရှိမှု၊ဓမ္မဒိဋ္ဌံကျမှုစတာတွေရှိမရှိဆက်စစ်လေ့လာဖို့အတွက်အင်္ဂလန်အခြေစိုက် Justice Based Approach ဟာမြန်မာရှိနေသုံးဦးကိုငားရမ်းပြီးကွင်းဆင်းလေ့လာစီပါတယ်။လေ့လာသူရှိနေသေးတာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်နဲ့ခရိုင်တရားရုံးတွေမှာကျမ်းနာမှု1000ကျော်ကို2016ကလေ့လာစာစစ်ပါတယ်။တရားစွဲခံရသူဟာအခွင့်အရေးဆုံးရှုံးပြီးတရားရေးဝန်ထမ်းနဲ့ရဲအဖွဲ့ဝင်တွေမတရားလုပ်တာကိုငြိမ်ခံရပါတယ်။တရားရုံးဟာသက်ဆိုင်ရာဝန်ထမ်းတွေရဲ့ငွေရှာရာဌာနလိုဖြစ်နေတာတွေ့ရပါတယ်
။နိုင်ငံတကာဥပဒေအရပြစ်မှုစွပ်စွဲခံရသူမှာခုခံခြေပပိုင်ခွင့်ရှိပါတယ်။ဒီအခွင့်အရေးထဲမှာရှေ့နေငားပိုင်ခွင့်လည်းပါဝင်ပြီးမငှားနိုင်သူကိုအစိုးရကရှေ့နေငှားပြီးပံ့ပိုးရပါတယ်2008ရဲ့အခြေခံဥပဒေမှာလည်းခုခံခြေပါခွင့်ကိုအတိမတ်ပြုထားပါတယ်ဒါပေမဲ့အမှုပေါင်း155မှုမှာ90ရာခိုင်နှုန်းဟာတရားစွဲခံရသူတွေဟာအစိုးရဘက်မှဥပဒေအကျိုးဆောင်သို့မဟုတ်ရှေ့နေမရှိကြပါဘူးတရားလိုဘက်ကဥပဒေအရာရှိကရှောက်ထားချက်တင်ပြပြီးတဲ့နောက်ပိုင်းမှသာတရားစွဲခံရသူဟာရှေ့နေရလိမ့်ရှိပါတယ်ဥပမာကြားနာမှုမစခင်3ရက်အလိုလောက်မှာတရားစွဲခံရသူကိုရှေ့နေငှားပေးတာမျိုးဖြစ်ပါတယ်။ဒီကြားတဲ့တရားစွဲခံရသူရှေ့နေမရနိုင်အောင်အာဏာပိုင်ဘက်ကအထူးသဖြင့်ရဲကအတားအဆီးအခက်ခဲတွေလုပ်တာတွေ့ရပါတယ်။တရားစွဲခံရသူဘက်ကလိုက်တဲ့ရှေ့နေဟာတရားသူကြီးညွန်ညင်မှစိုးရင်လို့တရားရုံးမှာလုံးတင်တာမလို့ပဲတာဝန်ပြက်ကွက်တာတွေရှိပါတယ်။
ဆုံးအောင်ခံရစဉ်မှာမတော်မတရားအလုပ်ခံရတွေကိုတရားရုံးမှာတင်ပြဖို့တွတ်ဆုံနေကြပါတယ်။တရားသူကြီးနဲ့ရေချေဆက်ဆံရမှာဖြစ်လို့တရားသူကြီးစိတ်ဆိုးမဲ့ကိစ္စတွေကိုတရားစွဲခံရသူရဲ့ရှေ့နေကမလုပ်ချင်ဘူးလို့ဆိုပါတယ်။တက်တေခေါ်ဖို့ရှေ့နေကတောင်းဆိုတာကိုတရားသူကြီးကလက်မခံလို့အဆိုးကိုရုတ်သိမ်းလိုက်ရတာလည်းရှိပါတယ်။တရားစွဲခံရသူဘက်ကလိုက်တဲ့ရှေ့နေကိုမြန်မြန်လုပ်ဖို့တရားသူကြီးကဖိအားပေးတာမျိုးတွေရှိပါတယ်။တရားစွဲခံရသူဘက်ကိုခုခံပြင်ဆင်ဖို့အချိန်အလုံးလောက်မပေးနိုင်တာမြမတရားစီရင်ရေးရဲ့အဓိကချုပ်ရင်းချက်တစ်ခုဖြစ်ပါတယ်။လိုအပ်တဲ့စာရွက်စာတမ်းရဖို့အတွက်တရားဝင်အဖို့အခအပြင်လက်ဖက်ရည်ဖို့လည်းအမြဲပေးရပါတယ
်။လေးလာတဲ့အမှု50ရာခိုင်နှုန်းကျော်မှာတရားစွဲခံရသူနဲ့သူရှိနေဟာတီးကြလွတ်လပ်စွာတွေ့ဆုံဆွေးနွေးခွင့်မရကြတာတွေ့ရပါတယ်။ရှိနေနဲ့နှစ်ဦးချင်းတွေ့ဆုံနိုင်တဲ့နေရာမရှိပါဘူး။တရားခွင်ကိုဂရုမစိုက်တဲ့တရားသူကြီးတွေလည်းယုံလိလသူတွေကတွေးခဲ့ရပါတယ်။အမှုစစ်နေတော့မှအပြင်လူနဲ့စကားပြောတဲ့တရားသူကြီးအမှုကြားနာနေတော့တယ်လီဖုန်းပြောတဲ့တရားသူကြီးအိပ်ပျော်သွားတဲ့တရားသူကြီးစတဲ့အကျင့်ပြက်မှုတွေအကြောင်းလဲဖော်ပြပါတယ်။တရားစွဲခံရသူကိုခြေပခွင့်မပေးဘဲပြစ်ဒဏ်ခံရမှာတေချာလို့ဝန်ခံလိုက်တာပိုကောင်းတယ်လို့အကြံပေးတဲ့တရားသူကြီးလည်းရှိပါတယ်။တရားရုံးတစ်ခုထဲမှာရာဇဝတ်မှုတမှုနဲ့တရားမမှုနှမှုစုစုပေါင်းသုံးမှုကိုတပြိုင်တည်းကြားနာတဲ့တရားသူကြီးလည်းရှိပါတယ်ဒီလိုလူမျိုးကိုနံပါတ်ပါဖော်ထုတ်ဖို့လိုအပ်ပါတယ
်တရားစီရင်အစဉ်တိုင်းမှာလက်ပေးရတာဟာပုံမှန်လူမျိုးလုံးစင်လူဖြစ်နေပါပြီအမကံနဲ့လှုပ်ပေးဖို့အတွက်တရားသူကြီးကိုရောဥပဒေအရာရှိကိုရောငွေချေးပူဇော်ပတ်တာရပါတယ်တရားရုံးစီရင်တွေကိုလက်ပေးရတာဟာတရားစွဲခံရတဲ့ရဲ့ကုန်ကျစရိတ်ဖြစ်ပါတယ်တရားခွင်စီရင်ဟာတရားရုံးတစ်ခုလုံးမှာအရေးအကြီးဆုံးပုဂ္ဂိုလ်ဖြစ်နေပါတယ်။ငွေသိမ်းတိုင်းရင်အမှုမဖြစ်ပဲစီရင်ကယုံကြည်ပေးပါလေ။စီရင်ချက်ချဖို့တုံ့ပြန်ကြတဲ့အမှုတစ်ခုမှာအမှုမဖြစ်ပဲယုံကြည်ဆက်ချောက်ကြင်ပေးကြတာတွေ့ရပါလေ။တရားရုံးစီရင်နဲ့တရားသူကြီးဟာဝိုင်းလို့ဝိုင်းစားဖြစ်နေပုံရပါတယ်။တရားစီရင်မှာအမှုသဘောတဘာဝကိုလိုက်ပြီးအုပ်ချုပ်ရေးပိုင်းစစ်ဘုဒေတာအာဏာပိုင်းစတာတွေပေးတဲ့အမိန့်အတိုင်းစီဆုံးဖြတ်တဲ့တရားသူကြီးလည်းရှိပါတယ်။အကျဉ်းဟောင်းရှိနေကြဖို့အထက်ကညွှန်ကြားမှုကြောင့်အမှုကိုပတ်လိုက်ရမယ်လို့ထုတ်ဖော်ပြောဆိုတဲ့တရားသူကြီးလည်းရှိပါတယ်။အာဏာရှင်အလိုကျနှစ်ပေါင်းများစွာအမိန့်နိုင်ငံခဲ့တဲ့ မြန်မာတရားစီရင်ရေးဟာနိုင်ငံတကာစံနှုန်းနဲ့လုံးဝညီညွတ်ချက်မရှိဘူးလို့ Justice Base အဖွဲ့ကအစိုးရခန်းစားမှာမှတ်ချက်ချထားပါတယ်ခင်ဗျာ
။အောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာချစ်ကြည်ရေးတတအမတ်တင်တဲ့နှစ်ကိုချင်းပြည်နယ်နဲ့မီဇိုရန်ပြည်နယ်ကြားဖွင့်လှစ်လိုက်ပါတယ်။ရခိုင်ကောင်းဆောင်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝီဟန်အောင်တို့လွတ်မြောက်ဖို့စစ်တွေလူထု300ကစုပေါင်းတောင်စုပြုနေတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးပဏိပခတွေကြောင့်ဒေသခံရာကဏ္ဍကနေရက်ကနေဆုံးခွာနေရတယ်ဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။အိန္ဒိယမြန်မာချစ်ကြည်ရေးတရားနဲ့ကုံသွေးရေးစခန်းကိုနိုင်ငံအစိုးရကပူတွဲဖွင့်လှစ်လိုက်ပါတယ်။ဩဂတ်စ်လ၈ရက်နေ့နံနက်ပိုင်းကချင်းပြည်နယ်ဝန်ကြီးချုပ်ဆလိုင်းလျံလွယ်နဲ့မီဇိုရန်ပြည်နယ်ကုံသွေးရေးနဲ့ဆက်မှုဝန်ကြီးအက်ဖျိုရှူနာတို့ကပူးပေါင်းဖွင့်လှစ်လိုက်တာဖြစ်ပါတယ်။ဒီဖွင့်ပွဲအခမ်းအနားမှာချစ်ကြည်ရေးတရအမတ်တင်နဲ့အမတ်နစ်ကိုတပြိုင်နက်တည်းဖွင့်လှစ်လိုက်ပြီးနိုင်ငံကြားဒေသခံတွေကိုလည်းလွတ်လွတ်လပ်လပ်သွားလာခွင့်တော့ပေးထားတယ်လို့ recorder မျိုးပြန်ကြားရေးဦးစီးအရာရှိဦးလာပက်လောမာကပြောပါတယ်။
စစ်တွေအကျဉ်းထောင်မှာအကျဉ်းချခံထားရပြီးတရားရင်ဆိုင်နေရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာဝေဟင်အောင်တို့လူမြောက်ဖို့အတွက်တံဃာတော်တွေနဲ့လူထုအင်အား300ခန့်ကရခိုင်ပြည်နယ်စစ်တွေမြို့မှာစုပေါင်းတောင်းစုပြုကြပါတယ်။ဩဂုတ်လ5ရက်နေ့နေ့လယ်ပိုင်းကစစ်တွေမြို့အတူရမာရဆိုင်ပြည်လုံးချမ်းသာဖျားမှာစုတောင်းကြတာပါ။ဩဂုတ်လ6ရက်နေ့ကအချိန်20မြောက်စစ်တွေခရိုင်ရုံးမှာရုံးထုတ်တုံးကကိုဝေဟင်အောင်ဟောပြောတဲ့အတန်ဖိုင်တချို့ကိုစစ်ဆေးခဲ့ရမှာအတန်ဖိုင်အပြည့်အစုံမဟုတ်ပဲလိုရာဆွဲလုထားတာဖြစ်တယ်လို့တရားလွတ်တော်ရှေ့နေတော်အေးနုစိန်ကပြောပါတယ်။ဒေါက်တာအေးမောင်ဟောပြောတဲ့အတန်ဖိုင်ကိုတော့ဩဂုတ်လ13ရက်နေ့ရုံးထုတ်တဲ့နေ့မှာစစ်ဆေးသွားမှာဖြစ်ပါတယ်။သူတို့နှုတ်ဟာစံဝိုင်လတုံးကယတိတောင်မြို့မှာကျင်းပတဲ့223နှစ်မြောက်ရခိုင်အချုပ်အခြာအာဏာကျဆုံးတဲ့နေ့ဟောပြောမှုနဲ့ပတ်သက်ပြီးနိုင်ငံတော်ပုံကမှုမတရားတင်ဆက်တွေမှုနဲ့နိုင်ငံတော်ကြီးညိုပြက်စီမှုဆွဲချက်တွေနဲ့တရားရင်ဆိုင်နေကြရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာအစိုးရတပ်အပဝင်တိုင်ရင်နာလက်နက်ကင်တပ်ဖွဲ့တွေနေမြေစိုးမိုးရင်အပြိုင်မှုကြောင့်ဖြစ်ပွားလာတဲ့စီရေးပဋိပက္ခတွေကြောင့်ကျေးလက်ဒေသခံရကနန်းကနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်။ဇူလိုင်လကနေအခုချိန်ထိ RCSS နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်လုံးကထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်ဒေသခံထောင်ကျော်ကစစ်ပေးတည်နေကြပါတယ်။စစ်ပေးရှောင်တွေနေရက်ပြန်သွားကြပေမဲ့ဩဂတ်စ်လ9ရက်နေ့နမ်တူမြို့နယ်မန်ဆမ်ကျေးရွာအုပ်စုပန်းကုတ်ရွာဖက်မှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့အကြားတိုက်ပွဲဖြစ်ပွားလာလို့ကျေးလက်ဒေသခံ100ကျော်ကနမ်တူမြို့ကိုထပ်မံတိမ်းရှောင်လာကြတယ်လို့ကုညီကယ်ဆယ်ရေးမှပါဝင်တဲ့ဆရာစိုက်ပညာကပြောပါရယ်အဲ့ဒီဒေသမှာအစိုးရတပ်မတော်ရှမ်းပြည်တပ်မတော် RCSS SSA SSPP SSA နဲ့တအန်းပလောင်တပ်မတော် PSLF TNLA တို့လှုပ်ရှားပြီးတပွဲနဲ့တပွဲကြတိုက်ပွဲတွေလည်းမကြကနဖြစ်ပွားနေပါတယ်
။ယခု2018ခုနှစ်အတွင်းဝင်ပြည်နယ်မှာတွဲလွန်တုတ်ကွေးရောဂါဖြစ်ပွားမှုတွေကအရင်နှစ်တွေထက်လျော့နည်းနေပေမဲ့သေဆုံးသူ4ဦးရှိသွားပြီလို့ပြည်နယ်ပြည်သူ့ကျန်းမာရေးဌာနကပြောပါတယ်။ဇန်နဝါရီလကနေဇူလိုင်လ28ရက်နေ့အထိကောက်ယူတဲ့စစ်တမ်းအရတွဲလွန်တုတ်ကွေးဖြစ်ပွားသူ1218ဦးရှိပြီးတော့ကလေး4ဦးသေဆုံးခဲ့ပါတယ်။မနေ့ကတော့တွဲလွန်တုတ်ကွေးကြောင့်ကလေးသေဆုံးမှုမရှိခဲ့ပါဘူး။အဖြစ်များဆုံးမြို့နယ်တွေကတော့မော်လမြိုင်မြို့နယ်၊မှုတုံမြို့နယ်၊တန်ဖြူဆက်မြို့နယ်တို့ဖြစ်ပြီးတော့တွဲလွန်တုတ်ကွေးရောဂါကူးစက်သူအများစုဟာအသက်5နှစ်နဲ့6နှစ်ကြားကလေးတွေဖြစ်တယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဌာနကတည်ရပါတယ်
။ဩဂတ်စ်လ12ရက်နေ့မှာကြာရောက်မဲ့ 68နှစ်မြောက်ကရင်အာစာနေနဲ့အခမ်းအနားကိုကရင်လူမျိုးများနေထိုင်ရာကရင်ပြည်နယ်အပြင်ရန်ကုန်တိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတွေမှာအတိအကျင်းပသွားဖို့ပြင်ဆင်နေပါတယ်။ကရင်တော်လှန်ရေးခေါင်းဆောင်ဇော်ပါဦးကြီးကြားဆုံးတဲ့နေ့ကိုအစွဲပြုပြီးကျင်းပတဲ့ကရင်အာစာနေနေ့ဖြစ်တဲ့အတွက်၎င်းရဲ့စာတိအေရဝတီတိုင်း၄တောင်ကံမှာလည်းအကြီးအကျယ်ကျင်းပဖို့ပြင်ဆင်နေတယ်လို့ကရင်စပယ်ရင်ကျင်းမှုဥက္ကဋ္ဌမန်ဆန်းဝင်းကပြောပါတယ်။ကရင်ပြည်နယ်အစိုးရကတော့ကရင်လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ KNU အနေနဲ့ကရင်အာစာနေနေ့အခမ်းအနားကိုဌာနချုပ်ကလွှဲပြီးစစ်ရေးပြအခမ်းအနားမပြုလုပ်ဖို့ကရင်ပြည်နယ်နယ်စပ်လုံခြုံရေးဝန်ကြီးကလက်မှတ်ရေးထိုးပြီးတားမြစ်ထားပါတယ်
တဲ့တင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်လူထုတရက်လုံးလိုလာတဲ့မွန်နိုင်ငံရေးပါတီပေါင်းစည်းရေးဖြစ်မြောက်အောင်မြင်ဖို့မွန်နိုင်ငံရေးပါတီတွေကဩဂတ်လ6ရက်နေ့ကသဘောတူညီမှုရရှိသွားပါပြီ။မွန်နိုင်ငံရေးပါတီတစ်ခုတည်းဖြစ်ဖို့မွန်နိုင်ငံရေးပါတီပေါင်းစည်းရေးကိုစားပြုအဖွဲ့ကဘလို့လက်တွေ့အကောင့်ထည့်ဖို့ပြီးဘလို့သဘောတူညီမှုတွေရရှိသွားပါတယ်လဲ။အကြောင်းစုံကိုတော့မွန်ဒေတာကတင်ထားမိကလျာမွန်ကစူးစီးတင်ဆက်ပေးထားပါရရှင်။
မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့ပေါင်းစည်းဖို့မွန်ကိုယ်စားပြုပါတီဖော်ဆောင်ရေး23ဦးဖွဲ့တို့မွန်ပြည်နယ်မော်လမြိုင်မြို့တော်ဝင်ဟင်းတာဟိုတယ်မှာတွေ့ဆုံပြီးအချက်၅ချက်သဘောတူညီမှုရရှိခဲ့တယ်လို့မွန်နှစ်ပါတီပေါင်းစည်းညှိနှိုင်းရေးအဖွဲ့ခေါင်းဆောင်နိုင်ကြံရေးကပြောပါတယ
်။အလုံးပါဝင်လာရေးဆိုတဲ့စိတ်ဓာတ်ကိုပေါ်တည်တယ်။100%မဟုတ်ဘူးကျွန်တော် 99% လောက်တော့ကောင်းတယ်လို့ပြောလို့ရတယ်။မွန်လူတို့အားလုံးလူလာနေတဲ့မွန်တပါတီတဲ့ဖြစ်ရင်ဆိုတော့ဟိုကျွန်တော်တို့ယူမန်တဲ့ကဟောင်းမြင်တယ်လို့ယူဆထားတယ်
။မွန်ကိုစားပြုပါတီဖော်ဆောင်ရေး22ဦးဖွဲ့တောင်းဆိုထားတဲ့တလအသွင်းပါဝင်မှုရေးအတွက်သတ်မှတ်ရင်းနဲ့ပါတီတက်ကိုနှစ်လအတွင်းမှတ်ပုံတင်ဖို့ကိစ္စကိုဆက်လက်ဆွေးနွေးရအောင်မယ်လို့ပါတီပွဲမှာပါဝင်တဲ့နိုင်ရဲစော်ကပြောပါတယ်။
လုံးဝအုပ်ုံသဘောတူကြမဟုတ်ပေမဲ့လည်းသဘောတူညီချက်တွေတချို့ရခဲ့တယ်ဒီတော့ဒါဆွေးနွေးပွဲ dialogue တခုအနေနဲ့ကြည့်လို့အောင်နေတာပဲလို့ဆိုတော့ပြီးသားဆွေးနွေးချက်အတိတော့မရဘူးကျွန်တော်ဘက်ကတောင်းဆိုတဲ့အချိန်ကနေပြန်နေပတ်သက်တဲ့အချို့တွေကအပြတ်မရဘူးဒီတော့တို့ကလည်းတို့ဘက်ကိုကျွန်တော်ကလည်းကျွန်တော်ဘက်ကိုပြန်ဆွေးနွေးဖို့ရှိသေးတာဟိုအချိန်သတ်မှတ်ချက်ကိုမပြီးခဲ့ပေမဲ့အချိန်ကြီးပြန်လည်းဆက်တော့ဆွေးနွေးကြဖို့ဆိုတဲ့ကိစ္စကိုတော့ပြောခဲ့ကြတယ်
မွန်ပါတီပေါင်းစည်းမှုကရိုးသားမယ်ဖြောင့်မမယ်ဆိုလို့ရှိရင်ဒီတလအတွင်းမှာပြည်သူလူထုအချိန်မှာချပြပြီးတော့လက်မှတ်ထိုးပွဲပြုလုပ်ရမယ်လို့လည်းမွန်နိုင်ငံရေးလည်လာသူကိုမင်းမင်းနယ်ကအခုလိုတုံ့တပ်ပါတယ်
။တဘောတူချက်၅ချက်ထွက်လာတဲ့ပုံမှာဒါကမွန်ပြည်သူတွေအတွက်လိုလားတောင်းတနေတဲ့တို့ရဲ့မျိုးမှန်းချက်ရောင်းနေပေါ်လာပြီလို့ပဲကျွန်တော်တို့ကအကောင်းမြင်တဲ့ဘက်ကနေပြီးတော့ကျွန်တော်တို့ရှုပ်နေပါတယ်။အကယ်လို့များဒီပေါင်းစည်းမှုကတကယ်ရိုးသားမယ်ဖြောင့်မမယ်အလုပ်ဖြစ်မယ်ဆိုရတော့ဒီတရအတွဲမှာပြည်သူလူထုရှေ့မှာချပြပြီးတော့လက်မထိုးပွဲတွေပေါင်းစည်းပွဲတွေဆိုပြည်သူလူထုကိုချပြတဲ့ပွဲတစ်ပွဲတော့လုပ်ရမယ်
။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့ပေါင်းစည်းရေးအတွက်ဆောင်ရွက်နေတဲ့အချိန်မှာကြမ်းရှိတဲ့အင်အားစုအလုံးလည်းတပြိုင်တည်းပါဝင်ပေါင်းစည်းလာရေးအတွက်အချိန်မဆွဲဘဲသက်ဆိုင်ရာပါတီခေါင်းဆောင်တွေအများဆုံးဆောင်ရွက်သင့်တယ်လို့မွန်ပြည်တစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကလည်းတိုက်တွန်းပါတယ်။မွန်နိုင်ငံရေးပါတီနှစ်ခုပေါင်းစည်းဖို့သဘောတူညီချက်၅ချက်ကတော့မွန်တပါတီဖြစ်မြောက်ရေးပါဝင်မှုအရေးအတွက်တတ်မှတ်ရေးပါတီအမည်73ခုထဲကအများလက်ခံတဲ့အမည်တစ်ခုကိုရွေးချယ်တည်ပြုရေးမွန်တပါတီဖြစ်မြောက်မှုမှာကြာရင်အစုတွေပါဝင်လာရင်းနဲ့ကြံချက်လက်တွေကိုဆက်လက်ဆွေးနွေးသွားရေးလို့ဖြစ်ပါတယ်ရှင
်။ဆက်ပြီးတော့ကချင်ပြည်နယ်ဖက်ကန့်မြို့နယ်အတွင်းမှာကြောက်စိမ်းမော်ညီပြိုကျမှုမကြာခဏဖြစ်ပွားတဲ့အတွက်အခုနှစ်အတွင်းကြောက်စိမ်းအလုတ်သမားရာကနန်းချီတည်ဆုံနေပါတယ်ဒီကြောက်စိမ်းမော်မီပြူကြမှုကြောက်စိမ်းအလုတ်သမားတည်ဆုံမှုတွေရှော့ချနိုင်အောင်ဘယ်လိုလှုပ်ဆောင်နိုင်ပါသလဲဘသူမှတာဝန်ရှိပါသလဲကျမအမီကနေစူးစီးတင်ဆက်ပေးပါမယ်ရှင်မိုးတီထန်စွာရွာသွန်းမှုကြောင့်ကြောက်စိမ်းတူးဖော်နေတဲ့ဖက်ကတ်မြို့နယ်အတွင်းမှာရေကြီးရေလျှံမှုကြောင့်ကြောက်စိမ်းမော်မှာမီပြူမှုကြောက်ကမ်းမပြူကြမှုတွေမကြာခဏဖြစ်ပွားနေပါတယ်2018ခုနှစ်ဇန်နဝါရီလကစပြီးခနေ့ချိန်ထိကချင်ပြည်နယ်ဖက်ကန့်ကြောက်စိမ်းပေါ်မှာကမ်းမပြူကျမှုအကြိမ်ကြီး25ကြိမ်ဖြစ်ပွားခဲ့ပြီးသေဆုံးသူဦးရေ100ကျော်ရှိပါတယ်။ဇူလိုင်လကမြေပြိုမှုကြောင့်လူ40ပျောက်ဆုံးနေဆဲဖြစ်ပါတယ်။မြေထက်မှန်ပြူကျလာနိုင်တဲ့အတွက်အလောင်းရှာဖွေမှုတွေကိုဩဂတ်လ3ရက်နေ့ကရက်ဆိုင်လိုက်ရပါတယ်။ ဒီလိုမျိုးဖြစ်ပွားနေတာဟာချမှတ်ထားတဲ့ကြောက်စိမ့်ဆိုင်ရာဥပဒေကိုအစိုးရကမထိန်ချုပ်နိုင်ဘူးလို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥက္ကဋ္ဌဦးနောင်လက်ကပြောပါတယ်
ကျွန်တော်ပြန်စားတဲ့ဝန်ကြီးနဲ့ကျွန်တော်စကားပြောဖြစ်တယ်ဒါနဲ့လည်းချက်တာကတော်တော်ဒီဥပဒေကိုတော့ထိန်းချုပ်နိုင်စွမ်းမရှိဘူးဒါကြောင့်ထိန်းချုပ်နိုင်စွမ်းမရှိဘူးဆိုတော့အခုကျွန်တော်တို့ဒီဖက်ကန်ဒီကမှာကုမ္ပဏီလက်ကွက်နိုင်ငံတော်နဲ့အတူ300ဆက်နှစ်ခုရှိတယ်ရတော့ကျွန်တော်တမတော်ဖိတ်ပိုင်းကောင်းဆောင်တွေရဲ့ကုမ္ပဏီများနေတယ်ဒါဆိုတော့ဒီကဒေသခံတွေဒီကထွေအုပ်တွေဒီကတမတော်တွေဒီကတိုင်းမျိုးတွေကသူတို့ pressure ပေးနိုင်ဖို့အတီထားမရှိဘူးဆိုတော့ကအခုဒီ diplomacy လက်ဆက်မှာဒေါ်ဆန်းစုကြည်ရဲ့ဒီအစိုးရလက်ဆက်မှာဒီထဲရေးခဏ၅ခုကိုစစ်တပ်ကတိုင်ထားတဲ့ခါကျတော့ဒီဥပဒေကိုကိုလိုတယ်လို့အသက်တွေးလို့မရတဲ့အနေအထားမှာပဲရှိနေတယ
်အခုဖြစ်ပွားတာဟာအကြီးစားဆက်မှုလုပ်ငန်းတွေကြောင့်ဖြစ်တဲ့ဒေသခံတွေအတွက်လည်းအကျိုးမရှိဘူးလို့ကျောင်းမြေယတနာဥပဒေမူကြမ်းပြင်ပေးရေးမှာတောက်လျှောက်ကြိုးပမ်းနေတဲ့ကချင်အမျိုးသားကွန်ကရက်ပါတီ KNC ကဥက္ကဋ္ဌဒေါက်တာအမ်ကော်နာကအခုလိုပြောပါတယ
်အကြီးစားဆိုတဲ့အနေထားကဤက50ဆိုတဲ့ဟာကြီးကတော်တော်ကြီးကြီးမားကြီးပြန်းတဲ့အကွက်တွေဖြစ်တယ်အဲ့ဒီပေါ်မှာဆိုင်ရတရားကန့်သတ်ချက်လည်းမပါရင်တို့အောက်ဟိုးအောက်အခန့်ပါတီဘယ်လောက်ထိတူးမလဲဆိုတဲ့အနေထားကကျွန်တော်တို့သဘောပတ်ဝန်းကျင်ဆိုင်ရာပြည်ပြင်ထိန်းသိမ်းမှုအပိုင်းမလေးအများကြီးကျွန်တော်စဉ်းစားကြရရှိတယ်။အဓိကအကြောင်းရင်းကတော့ဗာလဲဆိုတော့ဒီသက်ခံနဲ့ဒီသက်ခံအကျိုးစီးပွားအကောင့်တွေမဖော်နိုင်ဘူး။အပြည့်စုံအကောင့်တွေဖော်နိုင်ဘူး
။အစိုးရအနေနဲ့ကုမ္ပဏီကြီးတွေကိုထိရောက်စွာကင်တွယ်ဖြည့်ရှင်းဖို့အခက်အခဲကြုံနေရတဲ့အပြင်2019ခုနှစ်ရဲ့ကြောင်းမြေယတနာဥပဒေမူကြမ်းဟာလည်းဥပဒေရအကြီးစားစီမံကိန်းတွေကုမ္ပဏီကြီးတွေသာဆက်လက်လုပ်ဆောင်နိုင်ခွင့်ရှိနေတဲ့အတွက်ဒေသခံတွေကဥပဒေမူကြမ်းပြင်ပေးဖို့ကိုလည်းအခုနှစ်စန်းပိုင်းကစပြီးတောင်းဆိုမှုတွေဇက်တိုက်ပြုလုပ်လာနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်အိန္ဒိယမြန်မာချစ်ကြည်ရေးတံတားအမတ်တင်နဲ့အမတ်နစ်ကိုချင်းပြည်နယ်နဲ့မီဇိုရမ်ပြည်နယ်ကြားမှာဖွင့်လှစ်လိုက်ပါတယ်ရခိုင်ခေါင်းဆောင်ဒေါက်တာအေးမောင်နဲ့ဇာယေးဆရာဝေဟင်အောင်တို့လွတ်မြောက်ဖို့စစ်တွေလူထု300ကျော်ကစုတောင်းပွဲပြုလုပ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့အစိုးရတပ်မတော်အပါအဝင်လက်နက်ကင်တပ်ဖွဲ့တွေအကြားစစ်ရေးပဋိပက္ခတွေကြောင့်ဒေသခံရာကနန်းကနေရက်ကနေစွန့်ခွာနေကြရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
နေဆက်ဒေတာတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
ဒီနေ့ငယ်မှာရှိနေတဲ့ရုရှားထောက်လိုင်းရောင်းတဲ့သမီးဖြစ်သူတို့ကိုအစစ်ကတ်တပ်ဖို့ကြံစီခဲ့တယ်ဆိုတဲ့ဆွေဆွေချင်းနဲ့အမေရိကန်ပြည်သူစုကပိတ်ဆို့တန်ခတ်ရေးရမှုတွေချမှတ်လိုက်တဲ့ပေါ်လက်တုံ့ပြန်မဲ့အကြောင်းရုရှားဆိုရကဒီနေ့ပဲပြောလိုက်ပါတယ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်ရေးရမှုတွေဟာတရားမဝင်တဲ့အကြောင်းလဲရုရှားဆိုရကပြောဆိုခဲ့တာပါဇင်ဘာဝေနိုင်ငံကတက်ခန်နိုင်ငံရေးသမားတတိုင်ပီတီဟာအိန္ဒိယဇမ်ဘီယာနိုင်ငံမှာခိုလုံခွင့်ရဖို့ကြိုးပမ်းခဲ့ပေမဲ့ညှင်းပယ်ခံခဲ့ရပြီးတဲ့နောက်နေရက်ပြန်ပို့ခံခဲ့ရကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်နေရက်ပြန်မပို့ဖို့တရားရုံးအမိန့်ကိုဂရုမစိုက်ပဲဇင်ဘာဝေရဲတွေထံပြန်လည်လွှတ်ပြောင်းပေးတာဖြစ်ကြောင်းလည်းအကျိုးဆောင်ရှင်တွေကပြောဆိုခဲ့တာပါဇမ်ဘီယာနိုင်ငံကခိုလုံခွင့်ပေးဖို့ညှင်းဆန့်ပြီးနေရက်ပြန်ပို့ဖို့ဆုံးဖြတ်တဲ့သတင်းတွေပေါ်အလွန်မင်းစိုးရိမ်ကြောင်းနဲ့နိုင်ငံတကာဥပဒေကိုကြီးလေးတဲ့ချုပ်ဖောက်မှုတရားဖြစ်ကြောင်းလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်တာပါ ဂါဇာကမ်းမြောင်ဒေသမှာအစ္စရေးကညဘက်လေကျောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြွတွေကလည်းအစ္စရေးနယ်မြေထဲရော့ကက်ဒုံးတွေနဲ့ပစ်ခတ်ခဲ့ရတာကပစ်ခတ်တွေကြီးထွက်လာနေပါတယ်သူတို့တိုင်ရင်ပစ်ခတ်တွေကြီးထွက်လာနေတာကြောင့်အရှေ့လေပိုင်းဒေသဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းစိုးရိမ်နေကြောင်းပြောဆိုခဲ့တာပါဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းတွန်းမြင့်ကောက်ခံသွားမယ့်အကြောင်းတရုတ်နိုင်ငံကမနေ့နောက်ပိုင်းမှာပဲကြေညာလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကတရုတ်သွင်းကုန်တွေပေါ်ခွန်နေတူးကောက်မဲ့အစီအစဉ်သစ်အင်္ဂါနေ့ကကြေညာခဲ့တာကိုတုံ့ပြန်လိုက်တဲ့တရုတ်နိုင်ငံရဲ့အခွင့်အရေးချက်မှုကတော့ဒီလ23ရက်နေ့မှာစတင်အသက်ဝင်မှာပါဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းရှိရရှိရာရောက်ကို25ရာခိုင်နှုန်းကောက်ခံမဲ့အစီအစဉ်ကိုတော့အမေရိကန်ကပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့မှာစတင်ကြေညာခဲ့ပြီးတဲ့နောက်မှာပဲတင်းမာမှုတွေကြီးထွားလာနေတာဖြစ်ပါတယ်
။က ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပန်းအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.